Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ14ရက်စက်တာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Flight Meter 1925 32ပြင် VO ရဲ့ website Facebook နဲ့ YouTube ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်ပါပါအစ္စရေးကိုဟာမတ်စပေါ်ဆစ်စင်နေတဲ့ဆစ်စင်ရေးနောက်တစ်ဆင့်နဲ့ဒီပါလက်စတိုင်းအရတားတွေမထိခိုက်ရေးကိစ္စတွေကိုဆွေးနွေးဖို့အတွက်လုံခြုံရေးဆိုင်ရာအင်ပီရိုအချမ်းပေးဂျိတ်ဆာလဗန်အစ္စရေးနိုင်ငံကိုတွားရောက်နေပါတယ်ယူကရိန်းမှာနာဇီဝါဒစစ်ဝါဒကင်းရှင်းရမယ်ဆိုတဲ့သူတို့ရဲ့ကြီးမန်းချက်ပြေတော့မှာပဲငြိမ်းချမ်းရေးရမယ်လို့ဒီရုရှားသမ္မတကပြောကြားလိုက်ပါတယ်ကမ္ဘာတဝမ်းမှာအခုနှစ်အတွင်းမှာဒီသတင်းလှုပ်လှုပ်ရင်းနဲ့တက်ခံရတဲ့သတင်းတောက်45ယောက်ရှိတယ်လို့နေစီမထားသတင်းတောက်များအသင်း RSF ကပြောကြားလိုက်ပါတယ်အခုလိုမျိုးထိတက်ရောက်နေတဲ့သတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင
်ကျေးဇူးပါမဆူမြမွန်ရေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာသေဆုံးမှုတိုးလာတာမှာတအန်းအရက်ပဲအဖွဲ့တာဝန်ခံတူက
အိမ်ဆက်စီးတွေကတော့များတယ်။မျိုးကန်းတူတွေကတော့တော်တော်လေးထွက်သွားကြတယ်။လက်နဲ့ကြီးရောဒီရောလာသေးတယ်။မုန်းတံမျိုးထဲမှာပဲဒီရက်နေ့ရက်မှာ၄ရောက်လောက်အသက်ဆုံးရှုံးတာ
။နောက်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်စစ်ရှောင်းတသိန်းကျော်အထိတိုးလာနေပါတယ်။ဒါ့အပြင်မွန်ပြည်နယ်ကြိုင်မြော့ဘက်ကရွာကစစ်ရှောင်းတွေလည်းနေရက်မပြတ်နိုင်ကြသေးပါဘူး။အခုလိုသတင်းလွှာတွေပြီးမှာတော့ကျသရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမရေးကဏ္ဍနဲ့တိုင်းသတင်းလွှာကဏ္ဍတွေကိုဆက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဟာမတ်စ်ဒေသအဖွဲ့ကိုအမြင့်ပြတ်အောင်လို့တိုက်နေတဲ့အစ္စရေးစစ်တပ်ရဲ့ဒီစစ်စင်ရေးနောက်တစ်ဆင့်နဲ့ပါလက်စတိုင်းအရသားတွေမထိခိုက်အောင်လို့ကာကွယ်ရေးကိစ္စတွေဆွေးနွေးဖို့အတွက်လုံခြုံရေးဆိုင်ရာအင်ဂျီရောအချမ်းပေး Jake Sullivan အစ္စရေးကိုတွားရောက်နေပါတယ်။အစ္စရေးတို့ရဲ့ဒီစစ်စင်ရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထိန်းထိန်းသိမ်းသိမ်းတိတိကျကျလုပ်ဖို့အစ္စရေးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရ John Kirby ကဗုဒ္ဓနေ့တော်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။Karam Shalom နေဆက်ဂိတ်ကနေဂါဇာကမ်းမြောင်တဲကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးခွင့်ပြုဖို့အမေရိကန်ဘက်ကတောင်းဆိုထားတာကိုလည်းလုံခြုံရေးအကြံပေး Jake Sullivan ကဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ပြောပါရယ်။လက်ရှိမှာ Egypt နဲ့နေဆက်ဖြစ်တဲ့ Rafah Gate တခုတည်းကနေပဲဂါဇာဒေသတွေကိုအကူအညီပို့ပေးလို့ရနေတာပါ။ Israel ကိုမတော်ခင်လုံခြုံရေးအကြံပေး Jake Sullivan ဟာ Saudi Arabia နိုင်ငံကိုတွားရောက်ပြီးတော့အင်ရှစ်မင်းသား Mohammed bin Salman နဲ့တွေ့ဆုံခဲ့ပါရယ်။အစ္စရေးနဲ့ပါလက်စတိုင်းကြားမှာရေရှည်ခံမဲ့ငြိမ်းချမ်းရေးရရှိရေးနဲ့ဂါဇာဒေသကိုအကူအညီတွေပို့တိုးပို့နိုင်ရေးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကဒီနေ့ကြတာရင်းနေမှာပြောပါရယ်။အောက်တိုဘာ9ရက်တုန်းကလူပေါင်း1000ကျော်တေဆုံအောင်တိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ကိုအစ္စရေးတို့စီးရီးအရတုံ့ပြန်တဲ့အပေါ်မှာအမေရိကန်တို့ထောက်ခံပေမဲ့ဂါဇာဒေသမှာအရသားတွေတေဆုံနေတဲ့ပမာဏဟာစိုးရိမ်စရာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားတာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ကြပါရယ်။ဟာမတ်စ်တွေကြောအပေါ်စစ်စနေနေရမှာပါလက်စတိုင်းအရသားတွေမထိခိုက်အောင်လို့အမေရိကန်ကတိုက်တွန်းနေချိန်မှာပဲဒီကနေ့ကြာသပတေးနေ့မှာလဲဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးတို့ကဘုံးကျဲတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင်
။ဟူသီထိန်းချုပ်ထားတဲ့ယေမန်နိုင်ငံတဲကနေပစ်လိုက်တဲ့အဝေးထိန်းလေယာဉ်ကိုအမေရိကန်ဘက်ကပစ်ချလိုက်တယ်လို့ထုတ်ပြန်လိုက်ပါတယ်။ယေမန်ခြေဆိုင်ဟူသီအဖွဲ့ထိန်းချုပ်နယ်မြေကနေလေကြောင်းပစ်ခတ်ခဲ့တဲ့အဝေးထိန်းယာဉ်တစ်စီးကိုAmerican စစ်သည်မော်ကပြစ်ချခဲ့တယ်လို့ American စစ်တပ်အလဲပိုင်းဒေသကုကရေးဌာန CENTCOM ကဒီနေ့ထုတ်ပြန်လိုက်တာပါ။ပင်လယ်နီတောင်ပိုင်းမှာရောက်နေတဲ့ Marshall Island Atlantic ရေနံတင်သင်္ဘောကနေမနေ့ဗုဒ္ဓဦးနေ့ကအကူအညီတောင်းခဲ့တဲ့အတွက် American စစ်သည်မော်ဟာဒီဒေသကိုရောက်ရှိနေတာလို့လည်းဒီနေ့ဒီဇင်ဘာ14ရက်နေ့ကထုတ်ပြန်တဲ့ဒီစညာချက်ထဲဖော်ပြထားပါတယ်။ရေနံတင်သင်္ဘော Atmo Encounter ကိုတယောက်စီးလှေနဲ့မနေ့ကတိုက်ခိုက်ခံရပြီးတဲ့နောက်ဟူသီထိန်းချုပ်နယ်မြေကနေအဝေးထိန်းရင်းနဲ့ဒီနေ့ပြစ်ခတ်လိုက်တာကိုအမေရိကန်ဖြတ်သင်းပွားမေဆန်ကကြားဖြတ်ပြစ်ချခဲ့တာလို့ဆမ်ကွန်ကလူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါဟူသီတို့ထိန်းချုပ်ထားတဲ့ယေမန်နိုင်ငံတဲကနေမစ်ဆိုင်းတုံးနှစ်ခုနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့သင်းပွားကိုထိမှန်ခြင်းမရှိခဲ့တဲ့အတွက်အဲ့ဒီ Atmo Encounter ဟာ Now check a game machine, key, sun and get a lule, the San Gomia, Tobian Jama, Popia, Tavare, Timone, Timova, Palare, Wenandugo, Tikai, Machibule, Dijina Jama, Shinbia Tavare, a shield by my Israel Hamas, the Puerto Pagrega, who did Tencho Tara, Yemen and Yapangani, Israel and Timo, Damo, Israel, Uti, Duani, the little you started the Morigo, who did work up to cut the kite la gera back.
Through a Yemenja repeat of my Ukraine, Mardi, Ninja Yamelo, Russia, the Mara, Vladimir Putin, up your jalai barry. Russia would juju or sip, Tibiro, the now by Marie, Dapama Uzo, Janle Bulo de Nicho, the Dinsasin, where Dream, Russia, the Mara Putin, Akulubioja, or Apsipari.
Тогда, когда мы достигнем своих целей, о которых вы сказали, теперь вернемся к этим целям. Они не меняются.
Ukraine ma nazi wara se wara kinshin pi lo cha ni yat ti de nai ngan phi ya me so de russia re ya yiman chan pi ma nyin chan ye ya ma phit de lo russia tamra putin pyo cha daw ra phit par de ukraine ma lou ni de tharo aso athu sit sin ye ma she dan sit na myan na pyan a long ni ba russia tat twe ya ani tha khai ma to tet ni de lo le tanin sa shin len pwe ma pyo daw par de mai maung 1200 jaw she lya de sit myan na pyan ma russia tat phwe win paw 63 jaw ko phyan cha tha de lo pyo par de Ukraine go Russia Jujo sit Dinera Tony Te Yao Dome Chima, Tubaga Atayani Bilu, Russia Tamraga, Minibon Yare, Lulila the Riga Don Tanibare, Russia Dadri Tuta Chatare Niarigo, Ukraine Dadri Baga Topa Ninja Machine Dane, Ukraine Mahamedu Ye, Siya Taupan Kuni Muri Sholarago, Taupia Javare, Russia Mashini Jemba met Tamra Shiga Wema, Tutabi Wimda Melu Tamra Pudenga, Bigger at Rimbagare Tina Tarajao. နောက်ထောင်30ခုနှစ်အထိရုရှားသမရအနေနဲ့ဆက်ပြီးတော့ရှိနေအောင်မဲ့ပုံကြပါတယ်။အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကရုရှားဘော်မူတီတာမဟုတ်ဘူးလို့လည်းရုရှားသမရကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာမှာအရှိပါပြီးလိုအပ်တဲ့နိုင်ငံအဖြစ်ရုရှားကယုံကြည်ထားကြောင်းနဲ့အမေရိကန်ရဲ့ဩဇာလွှမ်းမိုးခြင်းနဲ့မူဝါဒကြောင့်အခန့်အတားဖြစ်နေတယ်လို့ရုရှားသမရက
ဲ့ဒီမှာရင်ရက်မယ်မထင်ဘူးလို့နေတိုအကြီးကဲကသတိပေးလိုက်ပါလေရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ယူကရိန်းမှာစစ်ရေးရသူ့ရည်မှန်းချက်အောင်မြင်ပြီးမြောက်ခဲ့ရင်တောင်မှယူကရိန်းနဲ့တင်ပြီးသွားမှာမဟုတ်ဘူးဆိုတာသိကြသလောက်ပါပဲလို့နေတိုမာမိအကြီးကဲယန်စတိုဒန်ဘတ်ကဒီနေ့သတိပေးလိုက်တာပါအဲ့ဒီလိုဖြစ်လာနိုင်ခြေရှိတာကြောင့်လဲယူကရိန်းရဲ့မဟာမိတ်နေတိုးအဖွဲ့အနေနဲ့စစ်ရေးရယူကရိန်းကိုဆက်ပြီးတော့ကူညီပေးရလိမ့်မယ်လို့လဲယန်စတိုဒန်ဘတ်ကဆက်ပြောခဲ့ပါတယ်ယူကရိန်းစစ်ပွဲမှာပူတင်အနိုင်ရသွားခဲ့ရင်သူ့ရဲ့ရန်လိုတဲ့လုပ်ရက်တွေကယူကရိန်းမှာတင်ရက်သွားမှာမဟုတ်ဘူးဆိုတဲ့အန်ဒီယကထေချာသလောက်ရှိပါတယ်ကျွန်တော်တို့ဟာပရိုက်တာအတွက်လုပ်နေတာမဟုတ်ပါဘူးဒါဟာကျွန်တော်တို့အနာဂတ်အတွက်ရင်းနှီးညွှန်းနှံမှုပါလို့ယန်စတိုဒန်ဘတ်ကဆက်ပြောခဲ့ပါသေးတယ်ပြည်တွင်းနိုင်ငံပဋိပက္ခတွေကြောင့်အမေရိကန်နဲ့ဥရောပသမ္မဂတို့မှယူကရိန်းကိုကူညီပေးမှုတွေရော့ချလာနေချိန်မှာပဲနေတိုးအဖွဲ့အကြီးအကဲကယူကရိန်းကိုဆက်လက်ကူညီပေးကြဖို့တိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာ EU ကောင်ဆောင်နဲ့ဒီနေ့တွေ့ဆုံဆွေးနွေးနေကြတာမှလည်းယူကရိန်းကိုဆက်လက်အကူအညီပေးရတဲ့အနာဂတ်တစ်ချိန်ချိန်မှာယူကရိန်းနိုင်ငံ EU ဖွဲ့ဝင်ဖြစ်လာရေးကိစ္စတွေကိုထိတ်တန့်ဦးစားပေးဆွေးနွေးနေကြပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်တင်ငါးလင်းငါတုံညာပိုင်းတိုမီတာ25ကီလိုဟတ်11803ညာပိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကြာသာရင်းနှီးညာဘက်နိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ကမ္ဘာတဝန်းမှာဒီ2023ခုနှစ်အတွင်းမှာသတင်းအလုတ်လုပ်ရင်းနဲ့အသက်ခံရတဲ့သတင်းတောက်45ယောက်ရှိတယ်လို့နယ်စည်းမထားသတင်းတောက်များအသင်း RSF ကပြောကြားလိုက်ပါတယ်။2022ခုနှစ်ထဲကဆိုရင်အ ਨੇ ဆုံးအရေအတွက်ကိုကြာဆင်းသွားတာဖြစ်တယ်လို့ RSF ရဲ့2023အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လိုအပ်တဲ့လေ့ကျင့်သင်တန်းပေးမှုတွေအကာအကွယ်ပစ္စည်းတွေသတင်းရယူတဲ့နေရာမှာသတိထားမှုတွေလို့သတင်းတောက်တွေအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေကိုသတင်းလုပ်ငန်းတွေကပို့လုပ်လာတာတာဝန်ရှိသူတွေအပြစ်ကင်းလွတ်နေတာကိုဖော်ထုတ်နိုင်ဖို့ဆောင်ရွက်မှုတွေနိုင်ငံကအစိုးရတွေချင်းချိတ်ဆက်ထားတဲ့အဖွဲ့တွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းမှုတွေကြောင့်လုပ်ငန်းခွင်မှာတည်ဆုံတဲ့သတင်းတော့အရေးအတွက်ကြာဆင်းသွားတာဖြစ်တယ်လို့ RSF အတွေ့အမြင်မှူးချုပ်ခရစ်စတိုဖာဒလွားကပြောပါတယ်။က ဂါဇာကမ်းမြောက်ဒေသမှာတော့အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်တွေးကြွအဖွဲ့ကြားစစ်ပွဲစတင်ခဲ့တဲ့ချိန်ကသတင်းအလုံလုံးနေစိမ့်မှာတေဆုံးခဲ့တဲ့သတင်းတော့73ရောက်ထက်မနည်းရှိပြီးတော့လုပ်ငန်းခွင်တွင်မဟုတ်ဘဲတေဆုံးတဲ့သတင်းတော့စုစုပေါင်းဆိုရင်တော့56ရောက်အထိရှိနေတယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်။2024ခုနှစ်နှစ်သက်စချိန်အကျဉ်းထောင်တွေထဲမှာဖြတ်တန်းရမယ့်သတင်းတော့ပေါင်းကမ္ဘာတဝက်မှာ521ရောက်ရှိနေလိမ့်မယ်လို့လည်းအစီရင်ခံစာထဲမှာထောက်ပြထားပါတယ်။ကမ္ဘာမှာသတင်းတောက်တွေကိုထောင်အချဆုံးတရုတ်နဲ့မြန်မာနိုင်ငံအပြင်ဒီနှစ်ဘယ်လာရုစ်နိုင်ငံပါဝင်လာတယ်လို့ RSF ကပြောပါတယ်။လက်ရှိမှာသတင်းသမားနဲ့သတင်းမီဒီယာလုပ်ငန်းလုပ်သူစုစုပေါင်း121ယောက်ကိုဖမ်းဆီးထောင်ချထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာသတင်းသမားတွေကိုထောင်အချဆုံးနိုင်ငံဖြစ်နေဆက်ရှိနေပါတယ်။အခုလိုသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်အရေးဆောင်ရွက်နေတဲ့ RSF ရဲ့အစီရင်ခံစာထွက်လာချိန်မှာပဲ The World Watch သတင်းဌာနကဘိတ်အခြေဆိုင်သတင်းသမားနှစ်ယောက်ဖြစ်တဲ့ကိုအောင်ဆန်းဦးနဲ့ကိုမျိုးမြင့်ဦးတို့ကိုဒီဇင်ဘာ17ရက်နေ့ကစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒီ The World Watch ကသတင်းထုတ်ပြန်ပါတယ်။သတင်းရေးသားမှုကြောင့်သူတို့ကိုဖမ်းဆီးတာဖြစ်တယ်လို့လာရောက်ဖမ်းစစ်မှမိသားစုကိုပြောကြားသွားတဲ့အကြောင်း The World Watch ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယားလေကြောင်းကာကွယ်ဆောင်တဲ့တရုတ်နဲ့ရုရှားစစ်လေယာဉ်တွေဝင်လာတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။တောင်ကိုရီးယားရဲ့လေကြောင်းကာကွယ်နယ်နိမိတ်ထဲကိုအခုလိုတရုတ်စစ်လေယာဉ်2စီးနဲ့ရုရှားစစ်လေယာဉ်4စီးတို့ဝင်လာတာကြောင့်တောင်ကိုရီးယားစစ်လေရင်တွေလည်းရုတ်တရက်ဆေလွတ်ခဲ့ရတယ်လို့လည်းတောင်ကိုရီးယားစစ်တပ်ဘက်ကပြောလိုက်ပါတယ်ဂျပန်ပင်လယ်လို့လည်းခေါ်တဲ့အရှေ့ပင်လယ်တွေကတောင်ကိုရီးယားရဲ့ဝဟင်ကာကွယ်ရေးနယ်နိမိတ်ထက်ကိုတရုတ်နဲ့ရုရှားလေရင်တွေကမနက်ပိုင်းမှာဝင်လာပြီးမွန်းလွဲပိုင်းမှာထွက်သွားခဲ့တယ်လို့တောင်ကိုရီးယားပူးတဲ့စေဦးစီးချုပ်အများကြီးဥက္ကဋ္ဌကဒီနေ့ပြောလိုက်တာပါဒါပေမဲ့ဒါဟာဝဟင်ပိုင်းနဲ့ကြီးကြော်မှုမဟုတ်ဘူးလို့တော့သူကပြောပါတယ်သူတို့တောင်ကိုရီးယားလေကြောင်းကာကွယ်ရေးနယ်နိမိတ်ထက်မဝင်ခင်မှာအကြောင်းကြားခဲ့တာကြောင့်တောင်ကိုရီးယားဘက်ကလည်းလုံရုံလုံဆင်ရဒေသချက်လေရင်တွေကိုရုတ်တရက်ဆေလွတ်ခဲ့ကြလို့ပြောပါတယ်ခင်ဗျာ
ထိုင်ဝမ်ကဒီအကြီးဆုံးအတိုက်အခံကူမင်တန် KMT ပါတီထိတ်တန့်အကြီးအကဲတယောက်ကျွန်းနိုင်ငံမှာရောက်ရှိနေတယ်လို့ပါတီကသတင်းထုတ်ပြန်ပါတယ်။ပြည်မကြီးမှာရှိတဲ့ထိုင်ဝမ်လူမှုအသိုင်းအဝိုင်းနဲ့တွဲဆောင်ဖို့အတွက် KMT ပါတီဥက္ကဋ္ဌဒုဥက္ကဋ္ဌသွားရောက်နေတယ်လို့ပြောပါရယ်။ထိုင်ဝမ်ကျွန်းမှာတမရနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့တလားလောက်သာလိုတော့ချင်းအတိတ်အဆမခံနိုင်တဲ့ကာလမှာခုလုံသွားရောက်နေတာပါ။ရွေးကောက်ပွဲမှာထိုင်ဝမ်ကျွန်းနဲ့တရုတ်ပြည်မကြီးရဲ့အနာဂတ်ဆက်ဆံရေးကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲလို့အကြေခတ်တွေကသုံးသပ်ထားပါရယ်။ထိုင်ဝမ်မှာလက်ရှိအာဏာရDPP ပါတီကတရားလွတ်လပ်တဲ့နိုင်ငံအဖြစ်ရည်တည်ခြင်းပြီးတော့အမျိုးသားရေးဝါဒီ KMD ကတော့ဒီတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိဖို့လိုလားနေတာဖြစ်ပါရဲ့ရှင
်ဂျပန်မှာလူကြိုက်နည်းလာတဲ့ဝန်ကြီးချုပ်ရဲ့ပါတီရဲ့လက်ဆမှုကြုံပြီးအစိုးရဝန်ကြီးလေးဦးနှုတ်ထွက်သွားခဲ့ပါပြီဂျပန်မှာလူကြိုက်နည်းလာနေတဲ့အာဏာရဝန်ကြီးချုပ်ဖူမီယိုကီရှီဒါရဲ့ပါတီအတွင်းအချင်းပြတ်ချစာမှုတွေနဲ့ရင်ဆိုင်နေရတာကြောင့်အခုလိုနှုတ်ထွက်သွားခဲ့ကြတာပါ LDPLiberal Democrat Party အတွင်ခိုင်းကနကွဲပြားမှုတွေဖြစ်ပေါ်ပြီးဒေါ်လာ 3.4 သန်းလက်ပေးလိုက်ယူရှိခဲ့တယ်လို့ဆွဆဲချက်တွေကြောင့်အခုလိုဖြစ်လာတာဒီဝန်ကြီးတွေယာတုကနှုတ်ထွက်သွားတဲ့အထိဖြစ်သွားတာပါ LDP ပါတီဟာဂျပန်မှာဆယ်စုနှစ်ပေါင်းများစွာဇက်တိုက်ဆွသလိုအာဏာရလာခဲ့တဲ့ပါတီလည်းဖြစ်ပါတယ်အစိုးရရှင်းနေတွေကပါတီယုံတချို့ကိုဝင်ရောက်ရှာဖွေတာအပြင်လွှတ်တော်မှတချို့ကိုလည်းဆွဆဲတာတွေလုပ်ခဲ့တယ်လို့ဖော်ပြခဲ့ကြပါတယ်ခင်ဗျာVOA American တရဲ့ဒီဇင်ဘာ14ရက်စက်တာရင်းညသတင်းတွေကိုမဆုမြတ်မနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာတေဆုံးမှုတိုးလာနေတာပါပြီးခဲ့တဲ့ရက်ပိုင်းကစပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနမ်ဆန်မြို့နယ်ကတပ်စခန်းတစ်ခုကိုဒီဇင်ဘာလ13ရက်နေ့မှာသိမ်းပိုက်ရရှိခဲ့တယ်လို့တအန်းလက်နက်ကိုင် TNL ကဒီနေ့ကြတာရင်းနေ့မှာထုတ်ပြန်ပါတယ်ရှမ်းမြောက်နှစ်ဖက်တိုက်ပွဲကြမှာအရသာတေကြီးဒီခိုက်မှုတိုးလာနေတာဖြစ်ပြီးမြေပြင်တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလည်းနေ့စဉ်လှလှရှိနေတာကြောင့်ဒေသခံတွေက VOA ကိုပြောပြကြပါတယ်ဒီသတင်းပေးပို့ချက်ကိုအခြေခံပြီးကိုစောဝန်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းကိုသိမ်းပိုက်ခဲ့တယ်လို့ TNL ကဒီကနေ့ဒီဇင်ဘာလ14ရက်နေ့မှာထုတ်ပြန်ပါတယ်ပြင်းထန်လာနေတဲ့တိုက်ပွဲကြားပိတ်မိမှာဆိုရင်ရတဲ့အခြေအနေကြောင့်ဒေသခံတွေကတော့မြို့ကိုစွန့်ခွာနေကြတယ်လို့တအောင်အရက်ဖက်အဖွဲ့အစည်း TCSO ရဲ့တာဝန်ခံက VOA ကိုပြောပါတယ်
။အိမ်အပျက်စီးတွေကတော့များတယ်။အမျိုးကလူတွေကတော့တော်တော်လေးထွက်သွားကြရပေါ့နော်။အထူးသဖြင့်ဒီလက်နက်ကြီးရောဒင်းရောလာသေးတယ်ဆိုတော့ပုံလာသေးတယ်ဆိုတော့ဆိုရင်ရတယ်။အဲ့ဒါတော့မှနမ်ဆန်မြို့ထဲမှာပဲဒီရနေ့ရက်နေ့မှာလေးရောက်တော့အသက်ဆုံးရှုံးတာရောရှိအောင်ပေါ့
နမ်ဆမ်မျိုးကစစ်တပ်ပိုင်းရွှေပြည်ဦးလက်ဖက်ချောက်စစ်ရုံကိုလည်းတင်ပိုက်ခဲ့တဲ့ဓာတ်ပုံတချို့ TNL ကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ရုံအနီးအနားမှာနေထိုင်တဲ့အမျိုးသားတအုပ်လည်းတိုက်ပွဲကြားမှာကြီထိမှန်ပြီးတေဆုံးခဲ့ရတာပါ။ရှမ်းမြောက်မှာအရတားနေအိမ်တွေမှာဘာသာရေးဆောက်ဦးတွေလည်းလေကြောင်းကနေတိုက်ခိုက်ခံနေရတာဖြစ်ပါတယ်။နမ်ခုံမျိုးဘော်ကဘုံကြီးကျောင်းဘော်ကိုမနေ့ကဘုံတလုံးကျခဲ့တဲ့အတွက်ရဟန်းတန်ကတချို့ထိခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်။မူဆယ်တရားငါးမိုင်ပါဝင်နမ်ခါနမ်ခွန်နမ်ဆမ်စတဲ့မြို့တွေကိုစစ်ကောင်စီကနေ့စဉ်ရက်ဆက်လေကြောင်းကနေတရက်ကို၅ချိန်နဲ့မနဲ့လာရောက်ပစ်ခတ်ဘုံကျဲချနေကြောင်းမူဆယ်ဒေသခံတဦးကလည်းပြောပါတယ်နမ်ခါနမ်ဖက်ခါမုံကိုဖောင်းဆိုင်ပန်ဆိုင်တဲ့အနီးဝန်းကျင်နေရာတွေကစစ်ဆောင်တွေဟာမူဆယ်မြို့ပေါ်မှာလာပြီးခိုလုံနေကြတယ်လို့လည်းသူကပြောပါတယ
်ဒီလိုပဲလေမြန်ကရက်ခိုက်တာလည်းပါလိမ့်မယ်အဲ့လည်းပါတယ်ဆိုတော့အဆုံးပဲကြာတစ်ခါပြည့်ရင်တော့ဟိုဘာကလည်းဆိုတော့ဒီကိုအတွဲလိုက်ကြည့်ကြတော့ခမားတော့ခရယ်ဟိုမျိုးအနေနဲ့မူးစဲမျိုးပေါ်ပဲကျန်တာပေါ့ဗျာမျိုးပြင်းနဲ့တရားငါးမျက်မှာတော့ဟိုဟိုစပွဲပေါ့
တပ်ပွဲကာလတလကျော်အတွင်းရှမ်းပြည်မြောက်ပိုင်းမှာအရတားတေကျေထိခိုက်မှုက300ကျော်ရှိကြောင်းတအောင်ရဖက်အဖွဲ့အစည်းတချို့က VOA ကိုပြောပါတယ်ရှမ်းမြောက်တခွင်မှာအခုဆိုရင်စစ်ပေးဆောင်ကတသိန်းနီးပါးရှိလာနေပြီဖြစ်ပြီးသူတို့လိုအပ်တဲ့အစားအသောက်နဲ့အရေးပေါ်အသုံးဆောင်တွေအတွက်တရုတ်ဘက်ကနေဝယ်ယူသုံးစွဲနေကြရတာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရတားတေဆုံမှုတိုးလာတာကိုကိုယ်စုံဝင်လိုက်ပြောပြခဲ့တာပါအခုလည်းရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေကြောင့်စစ်ဆောင်တသိန်းကျော်အထိတိုးလာတာပါစစ်ကောင်စီနဲ့အေးရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာ13ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးရင်စံခွာထပ်ပြရသူ33,000ကျော်အထိရှိလာနေပြီးစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်ပြည်အရေးပေါ်အကူအညီကယ်ဆယ်ရေးအဖွဲ့တွေကသတင်းပူပေါင်းထုတ်ပြန်လိုက်ပါတယ်ရခိုင်မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသေးတယ်လို့စစ်ကောင်စီကကုန်းလမ်းရေလမ်းတွေနဲ့ကုန်းစည်စစ်ဆင်မှုတွေကိုပိတ်ထားတာကြောင့်အကူအညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းအကူအညီပေးဖို့အခက်ကြုံနေရပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားပြီးခဲ့တဲ့လကစပြီးတော့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာဒီကနေ့ထိဖြစ်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေရသူတွေတသိန်းကျော်အထိရှိလာနေတယ်လို့ရခိုင်ပြည်ရဲဘော်ကူညီကယ်ဆယ်ပူးပေါင်းရေးအဖွဲ့ American Responders for Emergency ကထုတ်ပြန်ထားပါတယ်။အခုလိုထွက်ပြေးလာသူတွေထဲမှာမြို့ရင်းတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်မြောက်ပိုင်းပေါတော်မြို့နယ်ကအများဆုံးဖြစ်ပြီးတော့စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းစိပေးဒုက္ခတဲ့အရေးကူညီဆောင်ရွက်ပေးနေသူတူကပြောပါတယ်
။ရခိုင်မှာအခုတိုးလာတာတစ်သိန်း300ကျော်ဝန်းကျင်လောက်ပေါ့နော်ကျွန်တော်ဒီကအဲ့လိုမျိုးဒေချာဒီမျိုးပေါက်တော့ပေါ့နော်အဓိကပေါက်တော့ဆိုတော့ဒီကတိုင်းပဲအဲ့အနေထားမျိုးရှိတယ်ဆိုတော့မှတိုးလာတဲ့အနေထားမျိုးမှာအဓိကအများဆုံးလို့လည်းပြောလို့ရတဲ့အနေထားမျိုးပါရှိတာပေါ့နော်ဒါပေမဲ့ဒီစီချောင်းတို့လာတဲ့ပုံစံကြီးကိုပေါက်ပုံလုပ်နေတဲ့အပိုင်းတွေမှာကတော့ဒီဒီအဲ့ဘက်ဆက်ပြီးအခက်အခဲတွေကြောင့်တော့လာရဖတ်ပယ်နေရမှာတော့ခီးပြင်းတော့လာမတင်ဘူးဆိုတဲ့အနေထားမျိုးမှရှိတယ
်။လက်ရှိအချိန်ထိလည်းရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်ဒေသခံတွေနေစဉ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ပုံရုံမျိုးနယ်တဲကစစ်ဘေးဒုက္ခသည်စခန်းမှာရောက်နေသူတူကတော့စခန်းတွင်စားနေအခါပြတ်တောက်နေတာကြောင့်ကူညီထောက်ပံ့မဲ့သူတွေကိုမျှော်လင့်နေရတယ်လို့ပြောပါတယ်
။ဆောင်ရည်တောင်ရည်ကတော့အခက်အခဲအများကြီးရှိနေ။နောက်ပြီးတော့ကျဲမာရည်နဲ့ပတ်သက်လာရင်လည်းကျဲမာရည်တွေလည်းကျွန်တော်တို့အများကြီးစိုးရိမ်လာတယ်ရှိနေတယ်။ပါဖွေးစည်းပင်ဖြစ်သေးကျွန်တော်တို့စီကကျွန်တော်တို့ဆောင်ရည်တောင်ရည်ကျွန်တော်တို့ပြည်ပစုစုနဲ့မောက်ပေါ်နည်းနည်းကျွန်တော်တို့ဟောနည်းနည်းစားတုံးနဲ့အောင်အတန်းမပြေအတန်းမပြေအောင်ဖြစ်မချိလောက်အောင်ကျွန်တော်တို့ကိုဒီလိုတော့ထောက်ပံ့ရှင်လာတော့ကျွန်တော်တို့စုတုံးပါတယ်ခင်ဗျာ
လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီကကုန်းစည်စီးဆင်းမှုတွေနဲ့ကုန်းလမ်းရေလမ်းအလုံးကိုပိတ်ဆို့ထားတာကြောင့်ပြည်တွင်းပြည်ပလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေအနေနဲ့ဆွေးနွေးဒုက္ခသည်တွေကိုတွားရောက်ကူညီထောက်ပံ့ဖို့ခက်ခဲနေကြတယ်လို့ရခိုင်ပြည်တွင်းရပ်ဖက်အဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ
်တော့ကူထောက်ပံ့နိုင်တဲ့အဖွဲ့အစည်းတွေကလည်းအထူးသဖြင့် UN နဲ့ INGO အဖွဲ့အစည်းတွေကလည်းဘာမှမလုပ်နိုင်ဘူးသူတို့ကသူတို့ကလည်းကွန်ဒီရှင်းနဲ့လောတဲ့ဖွေးစုတွေခါကြတော့ကွန်ဒီရှင်းမရှိလို့ဒီလိုမလုပ်နိုင်ဘူး။သူတို့စီကမုန်းတဲ့ခါကြတော့ဒီရေဖက်ဖွေးစုတွေကဟိုကွန်ဒီရှင်းနဲ့ရှာကြည့်သူကဘယ်လိုမှတော့သူတို့လည်းတော့လုပ်ကြတယ်။ဒါမှလည်းသူတို့ကလည်းအရင်ကလီမီတေးရှင်းတွေများတယ်
။ဒါပြင်ရခိုင်ပြည်တွင်းမှာစစ်ကောင်စီကကွန်ဒီစီစစ်မှုတွေပိတ်ထားတာကြောင့်စားတောက်ကုန်တွေနဲ့ လူသုံးကုန်ပစ္စည်းတွေရှားပါလာတာတွေငွေလွှဲငွေထုတ်လုပ်ငန်းတွေမှာအဆင်မပြေတာတွေကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေပို့ပြီးတော့အခက်အခဲကြုံနေရတာပါစစ်ကောင်စီအနေနဲ့ဒီထက်ပိုပြီးကန့်သတ်ထားမယ်ဆိုရင်ရခိုင်ဒေသတွေအငတ်ဘေးနဲ့အသက်အန္တရာယ်ထိခိုက်တဲ့အထိဖြစ်လာနိုင်တယ်လို့ရခိုင်ရက်ဖက်အဖွဲ့စည်းတာဝန်ရှိသူတူကပြောပါတယ
်ဒီမိုရှိတဲ့အဖွဲ့တွေတော့မှပဲလူမဲ့ကန်တဲ့အရှင်တွေကတော့ကောက်ကဲတဲ့ညာတွေအထူးသမလို့ဒီဒီခုနောက်ဆက်မှာတော့မရှိရှိတဲ့လည်းမရှိတဲ့လို့စသောင်းနေဆိုင်ပြီးတော့မှအသက်ရှင်ရတဲ့အနေအထားမျိုးတွေတော့ရှိတာပေါ့ဒါမှလည်းဒီခေတ်နည်းနည်းကြာလာလို့ရှိတော့အရှင်တဲ့ဖြစ်ဖြစ်ဖြစ်ဆိုးဝတ်လာနိုင်တယ်ဘောတော့ဖြစ်ဆိုးဖြစ်နိုင်တယ်အဲနောက်ဆုံးဒီအငယ်လေးဒီဆိုင်တဲ့အချိန်တော့ဒီစီဘူးကတော့မခံနိုင်တော့ဟိုဒီနည်းနည်းနဲ့သူသားလို့ပြောခွင့်နဲ့လေယောဂါတွေကဟိုဆိုးဝတ်ပြီးတော့မှအဲဒီဆိုးတဲ့အနေအထားကြီးပေါ့လေအဲ့လိုဖြစ်နေဖြစ်နိုင်ရှိရှိပါလေ
ရခိုင်မြောက်ပိုင်းမှာစစ်ရှင်မြင့်တက်လာနေတာနဲ့အမြပြည်တွင်းနေရစွန့်သူတွေနေစဉ်နဲ့အမြတိုးလာနေသလိုမြို့ရင်းတိုက်ပွဲတွေကြောင့်ပိတ်မိနေသူတွေလည်းရှိနေတာပါဒါပြန်တိုက်ပွဲအတွက်အရသာတည်ဆုံးထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေလည်းအများအပြားရှိနေတာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ထစ်လာတာကြောင့်စစ်ရှောင်းတသိန်းကျော်အထိတိုးလာခြင်းစစ်ကောင်စီကလည်းလမ်းတွေပိတ်ဆို့ထားတာကြောင့်စာဝန်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေကြတယ်ပြောပြခဲ့တာပါအခုတော့မွန်ပြည်နယ်ချိုင်မြော့ဘက်မှာလည်းရွာကစစ်ဆောင်တွေနေရမပြတ်နိုင်သေးတာပါပြီးခဲ့တဲ့လတဲ့နှစ်ဖက်တိုက်ပွဲတင်းထန်ခဲ့တဲ့မွန်ပြည်နယ်ချိုင်မြော့မြို့နယ်6နှစ်ခေါက်ရှေးရွာတဝိုက်မှာဒေသခံတွေဘေးလွယကိုတင်းရှောင်နေရတာအခုချိန်အထိနေရမပြတ်နိုင်ကြသေးပါဘူးရှေးရွာ20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာဖြစ်ပြီးဒီအချိန်ရောဘာအစေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေဟာအသက်ဘေးလွတ်အောင်အရင်တင်းရှောင်နေရတာမို့သူရဲ့ပုံမှန်ရောဘာလုပ်ငန်းတွေကိုလည်းမလုပ်နိုင်ကြပဲအခက်အခဲတွေကြုံနေကြပါတယ်ဒီအကြောင်းသတင်းပိတ်ပုတ်ထားတာကိုအခြေခံပြီးကိုဝင်းခံမောင်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကစပြီးမွန်ပြည်နယ်ကြိုင်မျောနယ်ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ကြားက6နှစ်ခွခြေရွာတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တို့ပါဝင်တဲ့တော်လှန်ရေးစုပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်တောက်လျှောက်ဖြစ်ပွားခဲ့တာပါခုရပိုင်းတွင်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအသိမရှိပေမဲ့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေသေးပါ။ဒါကြောင့်နေရမပြောင်းနိုင်ကြသေးဘူးလို့ဒေသခံတွေက VOA ကိုပြောပါရတယ်။ဒီဇင်ဘာ23ရက်မနေ့ညပိုင်းမှာလည်းလက်နက်ကြီးတွေပစ်ခတ်တာရှိသေးတယ်လို့ဗေးလို့ရတင်းချောင်းနေရတဲ့လှကဆိုင်ရွာကန်တူကခုလိုပြောပါရတယ်
။အချိန်တွေကမနေ့တို့ဒီမပြောင်းသေးဘူး။အချိန်တွေကဆင်းရဲပြေဘူးအလုံးကြီးတဲ့အရာတွေကိုပြစ်ပြစ်နေတော့လေဘယ်လိုမှပြန်နေလို့ဆင်းမပြေဘူး။ဒါကလည်းအလုံးကြီးတွေရောဒရုန်းရောတက်လာတဲ့အများကြီးဒီစတက်ဘက်ကလို့ထောက်တာ။ကလန့်ကြီးကတော့မအောင်ဖြစ်တယ်လေဆိုတော့သူတို့ရောက်တော့မှဒမိုင်းကြီးရှိနေတော့အမှသူတို့ကပြစ်ပြစ်ထောက်နေတာအဲ့လိုမျိုး
။အခုလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရင်တစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်ရှိမှာတော့အစီအခြေအနေကနှစ်ဖက်တင်းမာနေပြီးကျေးရွာတွေမှာလုံခြုံမှုမရှိတဲ့အတွက်နေရပြန်ဖို့တော်လိုင်းတပ်ပေါင်းစုဘက်ကခွင့်မပြုသေးဘူးလို့လည်းပြောပါရယ်စစ်ပြေးဒုက္ခတွေများစုဟာမှုတုံမျိုးနယ်ဘက်ကဖုန်ကြီးချောင်းဆွေမျိုးနီးဆက်ရာမှာခိုလုံနေကြရတာရှိသလိုတချို့ရေလမ်းကြောင်းကနေဆက်လီနဲ့ပြေးလွှာပြီးဝေးလံခေါင်ဖျားတဲ့ဒေသတွေစီပြေးရှောင်သွားနေကြပါရယ်စစ်ရှောင်တွေကိုကူညီနေတဲ့တန်ခါတစ်ပါးကတော့ဒေသခံတွေအားခုလိုတင်းရှောင်နေရတာတလားကျော်လာပြီးဖြစ်ပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာတစ်ဝိုက်မှာနှစ်ဖက်တပ်တွေကလမ်းကြောင်းတွေပိတ်ဆို့ထားတာကြောင့်သွားလာလို့မရဘူးလို့မိန့်ထားပါတယ်
။ဟိုတော့သဆိုင်တဲ့ဘောင်းဘောင်းကတော့သဆိုင်တဲ့ဘက်ကဘောင်းဘောင်းနဲ့ဘောင်းစိုးတွေစတဲ့တော့ဘောင်းကမလို့နားဘူ
း။ဒီတိုင်းကြည့်ရင်တနတ်တန်ငိမ့်တယ်လို့လို့နဲ့မငိမ့်သေးဘူးပေါ့နော်။အတန်ငိမ့်မသွားပါဘူး။ကြားနေရတော့ပဲဂျိုချားဂျိုချားပေါ့။တော်လိုင်းတက်တွေကလည်းရွာထဲမှာရှိတော့ဆိုတော့မပြန်ရဲသေးဘူး။ပြေးရှောင်နေကြတာတလနဲ့3-4ရက်ရှိသွားပါပြီ။အခုပြန်တဲ့သူကလည်းစိုးရင်စိမ့်နေပါပဲ။လမ်းပိတ်ထားတယ်လေ။ဘာနဲ့စားကြတောက်ကြမှလဲဘသူမှလဲဝင်လို့ထွက်လို့မရပါဘူးနှစ်ဖက်လုံးပိတ်ထားတော့ဘဲမှမသွားရကြပါဘူးဆိုပြီးတော့ဝန်ပါသားနဲ့ပြောဆိုသွားတာပါဝေးလံတဲ့ဒေသတွေစီတင်းချောင်သွားကြတဲ့စစ်ပေးဒုက္ခတွေအတွက်စားနေရိတ်ခါပေးဖို့အခက်ကြုံနေပြီးသူတို့လည်းစားရိတ်တောက်ရိတ်ခက်ခဲဖြစ်နေတာလို့စစ်ချောင်ကူညီရတဲ့တန်ခါတစ်ပါးကမိန့်ကြပါတယ်
ဟိုလည်းဘောင်ကြောင်းတော့ဘတ်ဖို့လို့လည်းဟိုကတော့ဘောင်ကြောင်းကိုသူကျတဲ့တော့ဘောင်ကွန်တဆောင်တွေတော့မှတ်လို့ပေါ့ဟိုကတော့
နေစရာကတော့အခက်အခဲမရှိကြပါဘူးဦးစင်းတွေမြင်ခဲ့ရသလောက်အခက်အခဲမရှိပါဘူးဒါပေမဲ့ဝေးလံခေါင်ဖျားတဲ့ရွာတွေဘက်မှာတင်းချောင်နေရတဲ့သူတွေအတွက်တော့စားရေးတောက်ရေးသွားဖို့လို့မလွယ်ပါဘူးအခက်အခဲဖြစ်ပါတယ်ကြံတဲ့နေရာတော့အခက်အခဲမရှိပါဘူးဒါပေမဲ့ဒီချိန်မှာအလုတ်ချိန်ဆိုတော့သူတို့ရွာထဲရှိနေတော့စစ်ဆောင်တွေပြန်မလာရဲဘူးလေရွာပြန်ပြီးတော့လှုပ်လှုပ်လို့မရဘူးပေါ့အလုတ်ကင်တွေပြက်လို့ခက်ခဲဖြစ်တာပေါ့နော်ဆိုပြီးတော့မွန်ပါတာနဲ့ပြောဆိုသွားတာပါ ဒီချိန်ဟာရောဘတ်ဆေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေအသက်ပေးလို့အောင်တိတ်ဆောင်နေရတာမို့ရောဘတ်လုပ်ငန်းတွေလည်းမလုပ်ကင်နိုင်ကြပဲအခက်အခဲဖြစ်နေတယ်လို့ပြောပါတယ်ရွာသူရွာသားတွေကတော့သူတို့ဒေသပြန်လဲအေးချမ်းဖို့နဲ့နေရပြန်နိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ
မွန်ပြည်နယ်ချိန်မြောက်ဘက်မှာလဲ6နှစ်ခွချေးရွာတဝိုင်းမှာဒေသခံတွေစစ်ဆောင်တွေနေရမပြန်နိုင်သေးပဲစားရိတ်ခါခက်လာကအလုပ်လုပ်ရလဲခက်လာတာကိုကိုဝင်းခက်မအောင်ပြောပြခဲ့တာပါအခုတော့တနင်္သာရီတိုင်းဘက်မှာစစ်ကောင်စီရဲ့ရေကြောင်းလှုပ်ရှားမှုပုံများလာတာကိုဒေသခံတွေစိုးရင်လာနေတာပါတနင်္သာရီတိုင်းထဲမှာစစ်ကောင်စီတပ်တွေဟာရေလမ်းကြောင်းကိုအတိအကသုံးပြီးရွာတွေကိုလာရောက်ရှာဖွေတာစစ်ဆေးတာတွေလှုပ်လာတယ်လို့ဒေသခံတွေကစိုးရင်တကြီးပြောနေပါတယ်မြေပေါ်တွင်မှာလည်းစစ်ကောင်စီဘက်ကနေရာယူထားတာတွေရှိပေမဲ့အရင်ကလောက်တော့အင်အားများများမတွေ့ရသေးဘူးလို့တော့ပြောကြပါတယ်ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံတောင်ပိုင်းတင်းလာရီတိုင်းထဲမှာစစ်ကောင်စီတပ်လှုပ်ရှားမှုကအခုဒီဇင်ဘာလကနေစပြီးရေကြောင်းလမ်းကိုသာအဓိကအားထားပြီးတော့သွာလာတာမျိုးတွေတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလိမ့်စစ်ကောင်စီတပ်တွေကတဝဲဘက်မှာဆိုရင်တဝဲမြစ်ကနေမြို့တွေကိုသွားတဲ့လမ်းကြောင်းနဲ့အနောက်ဘက်ပင်လယ်ပြင်မှာရှိတဲ့မော်ရရီရေတပ်စခန်းကနေသွာလာတဲ့လမ်းကြောင်းဆိုပြီးနှစ်ကြောင်းကိုသာသုံးနေရပါအခုဒီရေချောင်းကိုပဲအဓိကသုံးလာတာကြောင့်ဒီလမ်းချောင်းတွေရဲ့အနီးဝန်းကျင်မှာနေထိုင်သူတွေကကြိုတင်ပြီးတော့ရှောင်ရှားတာမျိုးတွေလှုပ်လာကြတယ်လို့တင်းသာရီတိုင်းဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်ကပြောပါသည်
။သူလည်းသွားလာနေတာပဲသူတို့တော်ဝင်မြေထဲမှာလေ။မြေလည်းသွားလာနေတာပဲဒီကတော့တခြားမြို့နယ်တွေသွားတဲ့နေရာမှာလည်းဒီရေချောင်းသုံးလာတာများတယ်။ကုန်းလမ်းအားလုံးမသုံးတော့ဟုတ်။ရေချောင်းနေပြီးတော့သူတို့ဒေသခံတွေသွားလာလှုပ်ရှားတာတော့သိရှိတော့ဗျ။ခုနောက်ပိုင်းကလို့ရှင်ဒီဒီကြောင်းလေးလာပြီးတော့ကိုယ်ပေါ်တက်ပြီးတော့ဒီရွာလေးဝင်ပွေတဲ့ဟာတွေပဲရှိတယ်ပေါ့အဲ့လိုမျိုးလေးလှုပ်လာတယ်အဲ့တော့ရွာသားတွေနေနေတော့ဒေသခံဒေသခံတွေပြေးနေကြနေကြတာပေါ့သူဆင်းလာပြီးကလို့ရှင်ဒီမြေကြောင်းတိုင်းသူတို့ဒီကြောင်းနေပြီးတော့ဆင်းလာပြီးကလို့ရှင်ဒီလီနာရွာတွေကတော့ရှောင်နေကြတာပေါ့ဟုတ်
ငါဖန်လုံငယ်နဲ့အသက်မွေးတဲ့ဒေသခံတွေဟာလေအခုနောက်ပိုင်းမှာသူတို့ရဲ့လုံခြုံရေးအခြေအနေကြောင့်ငါဖန်ဆက်လေးသိမ့်မထွက်ရေးကြတော့ပဲနဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေရဲ့လို့ပြောပါတယ်မြို့ပါတွေမှာတော့စစ်ကောင်စီတပ်တွေမြို့ထဲမှာသာအခြေချနေတာကိုတွေ့ရပြီးအခုဒီဇင်ဘာလကစပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာအပြန်အလှန်ထိတွေ့တိုက်ပွဲမရှိသလောက်ဖြစ်နေဆိုပြီးတော့ပြောပါတယ
်ထိတွေ့တိုက်ပွဲတွေကတော့တိတ်မရှိတော့ဘူးဗျစစ်ကောင်စီကတော့သူတို့အော်ဘာအရင်ကတော့သူတို့စစ်ကြောင်းထိုးရတယ်ဗျာမလုပ်တော့ဘူးသူရေခါပို့တာတော့ဟိုတွားလာတော့အလောက်လောက်ပဲသူတို့ရှိတော့တော့ဘာစစ်ကြောင်းဝင်ထိုးပြီးတော့ဟိုတိုက်ပွဲဖြစ်လာတော့ဘာကြတော့ဟိုအရင်ကမရှိအခုနောက်ပိုင်းမှာသူယူခဲ့ပိုင်းလေးအဓိကသူတို့နေကြတယ်ပေါ့ဟုတ်အပြင်းသိမ်းမခက်ကြအောင
်အပြင်းလည်းထိတွေ့တိုက်ပွဲမရှိပေမဲ့လည်းစစ်ဆောင်နေတဲ့ရွာခန့်တွေကတော့အခုချိန်ထိမပြောင်းရဲကြပဲဖြစ်နေပါသေး။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတဝဲခရိုင်ရေပြူမြို့နယ်ကကျေးရွာတစ်ခုကိုစစ်ကောင်စီတပ်တွေရောက်လာပြီးတော့မီးရှို့ခဲ့လို့ဒေသခံနေအိမ်18လုံးမီးတဲ့ပါသွားတယ်ဆိုပြီးရေပြူဒေသခံတယောက်ကပြောပါသေး
။အော်ကိုယ်ကမတော့ရေပြူတန်းလုံးတော့ရှိတော့ရှိတယ်အမရေ။လုံးလုံးရှိတယ်လေတို့တော့အရင်တည်းခံလာနေနေတာလည်းမလည်းများလားမရှိတော့ဘူးကိုလော့တက်ချင်းပါလော့တက်ချင်းပါကျွန်တော်တို့ရွာကိုဝိုင်းဝန်းပါဒီဆက်ရှိဆုံးပါသွားလိမ့်မယ်ပ
ါဒေသခံတွေကတော့ရွာတွေကိုပြန်ဝင်သူတချို့ရှိပေမဲ့လည်းအများစုကကြောက်လန့်ပြီးတော့ရွာပြန်မလာသေးဘူးဆိုပြီးတော့ပြောကြပါသေးတယ်တိုက်ပွဲကြီးကြီးမားမားဖြစ်ပေါ်တာမရှိပေမဲ့လည်းစစ်ကောင်စီရဲ့ရင်နှန်းတွေလမ်းခုလက်မှာတိုက်ခိုက်ခံရတဲ့ပြည်သူတွေကတော့တင်းသာရီတိုင်းထဲမှာမကြခဏဆိုလို့ရှိနေတာပါတင်းလာရီတိုင်းထဲမှာစစ်ကောင်စီဘက်ကရေလမ်းကြောင်းကိုအဓိကထားပြီးလှုပ်ရှားလာနေကြမှာပဲတော်လိုင်းရဲ့အဖွဲ့တွေကလည်းစုပေါင်းပြီးတော့တပ်ပေါင်းစုဖွဲ့ပြီးတော့လှုပ်ရှားလာတာကိုတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ရှင
်တနင်္သာရီတိုင်းမှာစစ်ကောင်စီရဲ့ရေကြောင်းလှုပ်ရှားပြီးစစ်ဆေးမှုများလာတာကိုဒေသခံတွေပို့စိုးရင်လာတာမအီတန်စင်ပြောပြခဲ့တာပါချက်တာပရိညာရဲ့သတင်းပေးဖို့ချက်တင်တဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲဒါပေမဲ့မချာခင်ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်အပါအဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အ ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ပြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်းကနေဒီဇင်ဘာလ14ရက်ကြာသပတေးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 1925 32တို့ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင်VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းဆက်ပြီးတော့တရားနာဆင်ကြည့်ရှုနိုင်ပါတယ်။အခုမကြာခင်ထုတ်လွှင့်ပေးမယ့်ကျသာရိညနိုင်ဝက်ပိုင်းအစီအစဉ်မှာတော့ကျသာရိညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမကြီးကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်ဒေသသတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါစစ်ကောင်စီနဲ့လောက်ကင်ချိတ်ဆက်မှုကောင်းစဉ်နဲ့သုံးသက်ထားပါတယ်မြန်မာစစ်ကောင်စီနဲ့စစ်တပ်လက်အောက်ခံနေကြားဆောင်တပ်တွေကိုကျိုးစည်းဝါကိုသာဦးစားပေးခဲ့ကြတဲ့အတွက်ဆိုးဝါးတဲ့အကျိုးဆက်တွေပေါ်ပေါက်လာပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အစိုးရလှုပ်ထားတဲ့အပြည့်အသဘောတူချက်ကိုချိုးဖျက်တဲ့2009ခုနှစ်ကိုကန့်စစ်ပွဲကိုဥဆောင်သူဟာလက်ရှိစစ်ကောင်စီဥက္ကဋ္ဌမင်းအောင်နိုင်ဖြစ်ပါတယ်။ဖုန်ချားရှင်ကိုတိုက်ထုတ်ရမှာကူတဲ့လက်ထောက်ဘေးလျှောက်ချိန်နဲ့မီးချောက်ချမ်းဟာစစ်တပ်ဩဇာကနေကြားဆောင်တပ်ရဲ့ခေါင်းဆောင်တွေဖြစ်လာပါတယ်။အဲ့ဒီကလေးကလောက်ကင်ဟာစစ်တပ်စီးပွားရှာတဲ့နေမီဖြစ်လာပါတယ်။နေကြားဆောင်တက်တီထောင်ရမှာပါဝင်ခဲ့သူတဦးဖြစ်တဲ့လီကျင်းချန်းကိုစစ်ကောင်စီဥက္ကဋ္ဌကဧကမဟာသီရိတုဒ္ဓမမဏိဇောတာဘွဲ့မနစ်ကချင်းမြင်ပါတယ်။ဒါပေမဲ့တက်ချုပ်ရဲ့လောက်ကင်ခရီးကိုတော့အစိုးရမီဒီယာကဖော်ပြလိမ့်မရှိပါဘူး။မနစ်ကလောက်ကင်ကိုသွားတာကိုပုဂ္ဂလိကမီဒီယာအချို့ကသာဖော်ပြပါတယ်။အကြောင်းကတော့တက်ချုပ်ရဲ့ဗန္ဒရင်းမှာလောက်ကင်ဟာအရေးပါနေလို့ပါပဲ။လောက်ကင်ကိုကစီနိုမြို့တော်အဖြစ်အသွင်ပြောင်းလိုက်သူဟာလီကျင်းချမ်းပါကချင်းပြည်နယ်မှာကြောက်စိမ့်နှစ်တွင်းတရုတ်ပြည်မှာကြောက်စိမ့်ဆက်ယုံစကိုင်းမှာကြောင်ဝီသွေးတွင်းကိုးကမှာဘီလာမြေဆက်ယုံလားရှုံးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစတဲ့ပြင်လုပ်ငန်းပေါင်း30လောက်လောက်ကင်နေသူဖြစ်ပါတယ
်ဒါကြောင့်လဲစစ်ကောင်စီဩဇာကံဘာသာရေးအသင်းကိုစံငွေတန်း2000လှူဒါန်းနိုင်တာဖြစ်ပါတယ်ကိုကနေကြသောတက်ဟာစစ်ကောင်စီကိုငွေကြေးထောက်ပံ့ပြီးတစ်ဖက်ကလည်းຫນွေဦးဒေါ်လာရေးကိုအကြမ်းဖက်မှုဆိုပြီးတိုက်ခိုက်နှိမ်နှင်းတာမျိုးလုပ်တတ်ပါတယ်တရုတ်ပြည်ကလာလေသူတွေလောင်းကစားလုပ်နိုင်အောင်ကိုကန့်ခေါင်းဆောင်တွေကစီစဉ်ပေးပါတယ်လီကျင်းချန်မိသားစုပိုင်တဲ့ Fully Light Casino ဘေးလျှောက်ချိန်မိသားစုပိုင်ဘေးရှမ်းကာစီနိုနဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ Hanley Casino တွေကိုလောက်ကင်မှာလူသိများကြပါတယ်တရုတ်လူစုကိုင်းနဲ့ပတ်သက်တဲ့ကိုဘိုအစ်ကာစီနိုဟာတရုတ်ပြည်သုံးငွေချေစနစ်ကိုသုံးပြီးအွန်လိုင်းကနေလောင်းကစားနိုင်အောင်လုပ်ထားပါတယ်။ကိုကန့်နေရသောတက်ဟာတရုတ်ဘက်မှရောမြန်မာဘက်မှပါအစွမ်းကုန်အမြဲရရှိဖို့ကြိုးစားပါတယ်။စစ်တပ်ရဲ့အကာအကွယ်ကိုရလို့ထင်သလိုလုပ်နေပုံရပါတယ
်။တရုတ်ပြည်သားကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုကွန်ရက်ကိုသုံးပြီးကိုကန့်ကနေကြားဖြတ်ငွေလိမ်လုပ်ငန်းလုပ်တာဟာတရုတ်အစိုးရကိုမချီမဲ့ပြင်လောက်ရရောက်ပါတယ်။တရုတ်စီမံကိန်းတွေမြန်မာပြည်မှာအကောင့်ထည့်ဖို့ကိုကန့်ကလောက်ရကိုတရုတ်အစိုးရကတပင်လစ်လူရှူထားလေလို့အစိုးပိုင်းကထင်မြင်ယူဆတာမျိုးတွေရှိခဲ့ပါတယ်။တကယ်တော့ကြားပြတ်ငွေလိမ်တုံငန်းကိုစစ်တပ်ကအရေးယူလိုက်မယ်လို့တရုတ်ကမျှော်လင့်ခဲ့ပါတယ်။မျှော်လင့်တယ်လို့ပြစ်မလာတော့မှသူနည်းသူဟာနဲ့အရေးယူလာတာဖြစ်ပါတယ်။ရာဇဝတ်မှုအများစုဟာဘေးလျှောက်ချိန်နဲ့ဝေးလျှောက်ရှင်မိသားစုကုမ္ပဏီတွေနဲ့ချိတ်ဆက်ထားတာတွေ့ရတယ်လို့သိရှိရပါတယ
်2009ခုနှစ်မှာဖုန်ကြားရှင်ကိုဖယ်ရှားပြီးဘေးစောက်ကျိန်အုပ်ချုပ်ရေးမှုဖြစ်လာခြင်းကဆက်လို့မကြသေးမီကဖယ်ရှားခံလိုက်ရတဲ့ ဦးမြင့်စွေခေါ်လီတိန်ဖူးအထိစစ်တပ်ဩဇာကံတွေသာလောက်ကန်ကိုကြီးစိုးကြပါတယ်အခုတော့ချင်းရွှေဟော်ကဘေးလျှောက်ချင်းအုပ်စုကလည်းဖမ်းဆီးနှင်နှင်ခံနေရပါပြီလောက်ကန်ကစစ်တပ်ဩဇာကံကြားပြန့်ငွေလိန်လုပ်ငန်းမှာမြေလျှောက်ချမ်းမိသားစုဟာထင်ရှားပါတယ်2010ရွေးကောက်ပွဲမှာလောက်ကန်ရဲ့တန့်ဖို့လွတ်တော်ကိုယ်စားလှယ်ဖြစ်လာပါတယ်2015ရွေးကောက်ပွဲမှာမပါတော့ပဲစီးပွားရေးကိုဇောက်ချလုပ်နိုင်ကြောင်းရွှေပြည်မေစာဆောင်မှာမိုင်းအားနိုင်ကရေးထားပါတယ်။တားကြီးမီကော်ဖင်ကနေကြားဆောင်တက်ထဲဝင်ပြီးတားငယ်မီကိုအန်ကလောက်ကန်ရဲအရာရှိဖြစ်လာပါတယ်။ဒါပေမဲ့အဓိကလုပ်ငန်းကကြားဖြန့်ဖြစ်ပါတယ
်။တရုတ်ကိုဂယုမဆိုင်ပဲကြားဖြန့်လုပ်ငန်းကိုမီမီသားစုထင်းထင်းပေါ်ပေါ်လုပ်နေတာစစ်ကောင်စီအစ်စ်မြင့်အရာရှိတွေကိုဝေစုခွဲပေးနေရလို့ဖြစ်လိမ့်မယ်လို့ကမှန်းကြပါတယ်တစ်တောင်ညာနှစ်ခုနှစ်စစ်စင်ရေးစချိန်မှာမိမိသားစုဟာလောက်ကင်မှာစစ်တပ်နဲ့အတူရှိနေပါတယ်မိလျှောက်ချမ်းမိသားစုကိုဖမ်းဆီးလိုက်ုံနဲ့ကိုကကြားပြန့်လုပ်ငန်းညီကုန်းချုပ်သွားတယ်လို့မပြောနိုင်ပါဘူးပြည်သူစစ်ကောင်းဆောင်ဘေးလျှောက်ချင်းကျန်းနေပါသေးတယ်ဘေးလျှောက်ချင်းရဲ့တားပြစ်သူဘေးရင်ချမ်းဟာစစ်တပ်နဲ့နှိစပ်သူတွေဖြစ်ပြီးသူတို့ရဲ့ငွေလိန်လုပ်ငန်းဟာစောင့်ကြည့်ခံရတဲ့အဆင့်ပဲရှိပါသေးတယ်။မူဆယ်မြို့နယ်မှာကြားပြန့်ငွေလိန်လုပ်ငန်းလုပ်ကိုင်နေတဲ့အလုံယုံ60လောက်ရှိပြီးအများစုဟာစစ်ကောင်စီလက်အောက်ခံမြို့မှလုံထံပန်းစေးစားတဲ့ပြည်သူစစ်တွေကလုပ်ကိုင်နေကြတာဖြစ်ပါတယ်။ကြားပြန့်နဲ့ပတ်သက်တဲ့ပြည်သူစစ်34ဖွဲ့ရှိတယ်လို့မိုင်းအနိုင်ကဆိုပါတယ်။ကြားပြန့်အပါအဝင်လုံစားအားလုံးဟာတနသိ30ကနေ300အထိအာဏာပိုင်တွေကိုစစ်ကြေးပေးနေရပါတယ်။ဒါကြောင့် online ငွေလိန်ကြားပြန့်လုပ်ငန်းကိုတိုက်ဖြတ်မယ်ဆိုရင်စီကားနေတဲ့နေကြားမြို့တွေကိုပါသိမ့်ပိုက်နိုင်ဖို့လိုအပ်နေပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီခေါင်းဆောင်ကိုရိုင်းနဲ့နေဆက်တဲ့လောက်ကန်ကစစ်တပ်လက်အောက်ခံနေကြားဆောင်တပ်တွေကိုကျိုးစီဝါကိုသာဦးစားပေးခဲ့ကြတဲ့အတွက်နောက်ဆုံးဆိုးဝါးတဲ့အကျိုးဆက်တွေဖြစ်ပေါ်လာပုံကိုဥအောင်ခင်မြန်မာရဲ့တုံသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရဲ့ခန္ဓာကိုဆက်ပြီးတော့နားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ဆေးလိပ်ဖြတ်နည်းတွေကိုပြောထားပါတယ်ဆေးလိပ်ဖြတ်ဖို့အတွက်တစ်ချက်သေးအပြတ်ဖြတ်ချတဲ့အပြင်းထန်ဆုံးနည်းအပြင်တခြားနည်းတွေလည်းရှိတယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။တခြားဘလို့နည်းတွေပါလဲ။ဘလို့အာသာချက်အားနည်းချက်တွေရောဒီနည်းတွေမှာရှိနေပါလဲ။ဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်ခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တာမှာကျန်းမာရေးပြင်တခြားအကျိုးရည်စုအများကြီးရှိတာကိုပြောခဲ့ပြီးအခုတစ်ခေါက်တော့ဆရာကြီးဘလို့ဆေးလိပ်ဖြတ်နည်းတွေရှိတာကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဆေးလိပ်ဖြတ်နည်းကတွန်းကျင်ပညာရှင်တွေဖော်ထုတ်ထားတဲ့ဥစ္စာကနံပါတ်1နည်းတစ်ခုပြောရလို့ရှိရင်အင်္ဂလိပ်လိုသူက core tracking လို့ခေါ်တယ်အစိမ့်ဖြတ်တာပေါ့အဲ့လိုပဲပြောရမယ်ဆေးလိပ်ကိုအစိမ့်ဖြတ်တာတခါတည်းပေါ့လေဒုံဝဲတိကနေဖြတ်တာပေါ့ဘယ်နေ့မှငါဆေးလိဖြတ်တော့မယ်ကွာဆိုပြီးဆိုးဖြတ်လိုက်လို့ရှိရင်အဲ့ဆိုးဖြတ်လိုက်တဲ့နေ့ကစပြီးတော့တကယ့်ကိုခိုင်ခိုင်မာမာနဲ့အဲ့ဆိုးဖြတ်ချက်အတိုင်းကိုခိုင်မာအောင်တုတ်တဲ့နေ့ပဲဘာမှသူရဲ့အပေးယူရှိဘူးဟိုဆေးခါးကြီးတိုက်လိုက်တာပဲနော်စကြာအုပ်ထားတဲ့ဆေးလုံးတိုက်တာမျိုးတွေမဟုတ်ဘူးဒါကခက်ခဲတယ်သို့သောဒီနေ့ကဒုံဒီဖြတ်တဲ့နေ့က effective အဖြစ်ဆုံးနေ့လို့ပြောတယ်ခက်တော့ခက်တယ်သို့သော effective ဖြစ်တယ်လို့ပြောတယ်နော
်အထူးအဆုံးပါဆရာနော်ကျန်တဲ့တန်းကိုဖြတ်ဖြစ်တာပေါ့
ဟုတ်ပါတယ်ခင်ဗျာအဲ့ဒါဒုတိယနေ့ကျတော့ဟိုတဖြည်းဖြည်းဆေးလေးကိုရှော့တောက်သွားတဲ့နီးပေါ့သူကတနေ့ကိုတဘူးကုန်နဲ့အလိတ်20ကုန်နဲ့ရနေပြီတော့ဒီနေ့ကငါနှစ်လေးရှော့တောက်မယ်ဆက်ချစ်လေးတောက်မယ်ဘာနောက်တစ်နေ့ကျရင်က18လေးတောက်မယ်နောက်တစ်နေ့က16လေးတောက်အဆင်မလို့လေနေနေနေနေစီနှစ်လေးရှော့အောင်ရှော့မယ်သုံးလေးရှော့အောင်ရှော့မယ်တစ်လေးရှော့အောင်ရှော့မယ်ကိုယ်နိုင်တော့ပေါ့တဖြည်းဖြည်းနဲ့သူကရှော့သွားပြီးတော့ဟို target date 0ရောက်တည်အထိပေါ့လေဘယ်နေ့ကျရင်တော့လုံးဝပြတ်သွားမှာဆိုပြီးတော့တောက်တဲ့နီးပါအာအဂရီယာရီဒရက်ရှင်းပေါ့လေ။နော်တနေ့တနေ့ကိုနည်းနည်းနည်းနည်းဆေးလေးအလေးကြီးလျှော့သွားတဲ့နီးပါ။
ဖြည်းဖြည်းချင်းဖြတ်တာပါဆရာနော်
။ဟုတ်ကဲ့
ခုနလိုဒုံကနေတိကနေအပြတ်မဖြတ်ပဲနဲ
့။ဟုတ်ပါတယ်။နောက်တော့တတိယနီးရကြတော့သူကအခုငင်းယူတာဒီ professional တွေကြီးကနေပြီးတော့ကျမကြီးဝန်ထမ်းတွေကြီးကဖြင့်ဖြစ်မယ်။ But here I've been good advisor receiver. So see how people move out. You know, we see in Lampia, Majama, when I'm seeing Lampia, who PNFMA, those are two Philippian knee, blue, low BMS row, and then a BMS row, Lithian target, train who had a good advisor receiver. Damn ho, pharmacist, everybody. See what Johnny Pinachini, Gian Nibiro, Aguni Lujin Tibare. Aro, Daro, they have chin assigned. Silly of their Lua, Balojan, so any release row, Brahma.
ပါတယ်။အဲ့တော့ဒါကတော့တယောက်ချင်းနဲ့ဆိုင်တယ်။ဆီလီတောက်တဲ့လူကဘလောက်ကြောင့်ဆွဲနေပြီလဲဆိုတော့ပရမအော်ဇနီးကိုနှစ်ဘူးသုံးဘူးကောင်တော့ဆွဲနေလိုက်စ်ကွစ်ပလန်ဆွဲရတယ်။ခင်ဗျားဆိုရင်ဒါဆိုရင်တော့ဘလို့လုပ်ရင်ကောင်းမယ်ဆိုတော့တယောက်ချင်းပေါ်မှာပုံမူတည်ပြီးတော့သူကဆွဲရတယ်။သူကဆီလီဖြတ်တော့မယ်ဆိုလို့ရှိရင်အဲ့ဆီလီဖြတ်တဲ့လူပြောစကားသူကနားထောင်ပေးလိမ့
ဒီဆေးဝါးကိုညီပါဒီဆေးဝါးရဲ့ဘာလဲဆိုတော့စိတ်ထဲမှာဘာလဲပိတ်ပြင်းနေမှာဖြစ်ဖြစ်စိတ်ထဲမှာဖြစ်ဖြစ်ပါလာတဲ့နီကိုတင်းက
အာဘရိမာတို့ဒိုပါမင်းလို့ခေါ်တဲ့ဟိုတက်တစ်ခုတက်စီပါတယ်အဲ့တော့စိတ်ကြည်နေတဲ့အချိန်မှာထွက်လာတာပေါ့နော်ဟုတ်ပါတယ်အဲ့ဒီကောင်ကတော့အလိုလူကနေလို့ထိုင်လို့ကောင်းနေသူကခံစားလို့ကောင်းနေဒီဒိုပါမင်းရဲ့သဘောတရားအဲ့တော့ဒီကောင်ဟိုသောက်လို့ရှိရင်ဒိုပါမင်းထွက်ထွက်လာတာပေါ့အဲ့တော့ဒါဟိုဘယ်မှာဒိုပါမင်းထွက်ချင်တဲ့အတွက်ကြောင့်ရောင်တန်းတာလေဒီနီကိုတင်းကိုတန်းတာတာပေါ
vernaclin ဆိုတာရဲ့ bupropion ဆိုတဲ့ဆေးနှစ်မျိုးရှိတယ်။အဲ့ဆေးကဆေးပြားတွေကိုတောက်ခိုင်းတယ်။တောက်တဲ့ခါမှာဆိုရှင်ကနဆေးလေးတောက်ရှင်စိတ်ဖြစ်ပေါ်လာတာကိုအားနေတော့ယုံနေတော့ဆိုတော့လုတ်ပေးတယ်။နောက်တစ်ခါ withdrawal symptom တွေနောက်ဆေးလေးကြောင့်ရင်းထားတဲ့ဥစ္စာမျိုးတွေကြောပါတော့အောင်လုတ်ပေးတယ်။ဒါကတော့ဆေးဝါးပေါ့။ဒါဒီဆေးဝါးကတော့ကိုယ့်ကိုယ်တောက်လို့မရပါဘူး။ဟိုဆေးဝါးကူညီကို prescription ပေါ့ဆရာဝန်ကူညီနဲ့ဆရာဝန်ရဲ့ညွှန်ကြားရဲ့အရာတော့လည်းအဆီလိုပါတယ်အဲ့ဒါဆေးထည့်တယ်နေပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆက်လက်ပြန်နေရှိသေးလားဆရာ
နောက်တစ်နည်းကတော့ nicotine replacement therapy ခေါ်ပါတယ်အဲ့ဒါဘာလဲဆိုတော့ nicotine အစားထိုးတာပါတချို့လူတွေကခုနကလိုချက်ချင်းဒုံးတိဖြတ်လို့မရဘူးပဲဆိုကြပါစို့နော်မလျာသူတွေအတွက်ကိုဆိုဖြည်းဖြည်းချင်းဆေးလေးလျှော့တော့တဲ့ပုံစံမျိုးနဲ့နည်းနည်းလေးတော့ဆင်တယ်သို့တော်သူကမဟုတ်ဆေးလေးကိုမတော့ရတော့ဘူးပေါ်နီကိုတင်းကိုအစားထိုးပေးတယ်နီကိုတင်း releasing ပေါ့ small amount of nicotine ပေါ့နည်းနည်းနည်းနည်းစီကိုထုတ်ပေးမဲ့နီကိုတင်းကိုသူ့ခန္ဓာကိုယ်ထဲကိုထည့်ပေးတာပဲဘယ်လိုနည်းနဲ့ထည့်လဲဆိုတော့နီကိုတင်း patch ပေါ့ဒီရေပြားပေါ်မှာကတ်တဲ့ patch ရှိတယ်အဲ့ဒီ patch ထဲမှာနီကိုတင်းနဲ့တနေကုန်ကတ်ထားတယ်လို့ရှိရင်24နာရီအတွင်းမှာနည်းနည်းနည်းနည်းစီချုပ်ပေးတယ်ဟာဒီကောင်ရှိနေတဲ့ခါကျတော့သူကဆေးလိပ်ဘက်ကိုမလှည့်တော့အဆီလေးမီးမကြီးတော့ဆီလေးမတော့တော့ဖိတ်မလုပ်တော့သို့သော်သူကနီကိုတင်းရနေတာပေါ့လေနော်အဲ့ဒါကဟိုနီကိုတင်းကတ်ခွာရှိတယ်ဟို chewing gum လို့ပေါ့ပြန်ပြောလို့တော့ PK လို့ခေါ်တာပေါ့အဲ့ထဲမှာဝါဖို့တဲ့ဒီ chewing gum မှာနီကိုတင်းကိုထည့်ထားပြီးတော့ဝါခိုင်းတယ်ဝါပြီးတော့ထွက်နေချီတယ်နော်လိုစန်းကြီးပုံစံနဲ့ငုံစေးပြားသဘောမျိုးနဲ့နီကိုတင်းထည့်ထားတဲ့ငုံစေးပြားကိုငုံခိုင်းတာချီတယ်နောက်တကနီကိုတင်း spray ပေါ့လေဖြန်းတယ်နော် spray နဲ့ဖြန်းတာလို့ရှိတယ်နှာခေါင်းထဲကိုနောက် inhaler နော်ရှူလို့ရတဲ့ပုံစံနဲ့လုပ်တဲ့ဟာလည်းရှိပါတယ်ဒါကတော့ဒါနီကိုတင်း replacement ပေါ့ NRT လို့လည်းခေါ်တာပေါ့လေအဲ့တော့အဲ့ဒီနီးရဲ့သူတို့အကောင်ဒီကောင်လည်းတော်တော်ကောင်းတဲ့နီးပဲဘလိုနေရာမှာကောင်းလဲဆိုလို့ရှိရင် counseling နဲ့လုပ်မယ်နှစ်သက်ဆွေးနွေးအကြံပေးမှုနဲ့လုပ်မယ်နောက်တကဒီ pharmacotherapy ပေါ့ဒီ skill နဲ့လည်းဒီ CO1 နဲ့ NRT နဲ့လည်းဒီနီကိုတင်း replacement နဲ့ပေါင်းလိုက်မယ်နှစ်ခုပေါင်းပြီးခြားလိုက်လို့ရှိရင်ဆေးလေးပြတ်ဖို့နှုံးကတော်တော်များပိုကောင်းတယ်လို့ပြောပါတယ်နောက်စိတ်ကောင်းတဲ့ကိုနီဒီဒီတဲ့ပါပါပါတယ်เนาะအဲ့ဒါ nicotine replacement therapy ပေါ့လေဒါတွေကတော့ဒီဆေးလိပ်ဖြတ်တဲ့အခါမှာဘာတွေသုံးမယ်ဘယ်လိုလုပ်မယ်ဆိုတာအကျဉ်းချုပ်အဖြစ်ထုတ်ထားတဲ့နည်းတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆက်လက်ဖြတ်ဖို့အတွက်ချက်ချင်းအပြတ်ဖြတ်တဲ့အနေနဲ့တဖြည်းဖြည်းဖြတ်တဲ့နှီးမျိုးစုံရှိတဲ့အကြောင်းကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြည့်ရှုအောင်ပါချင်းပြည်ကောင်စီဖွဲ့တာမှာကိုယ်လဲမှုတချို့ရှိခဲ့တာနောက်ရခိုင်ဘက်မှာတော့တိုက်ပွဲတွေပြန်ပိုပြင်းထန်လာတာနောက်မွန်ဘက်မှာလည်းစစ်ပေးရှောင်တွေစာနယ်ရိက္ခာနဲ့ချက်မိုက်ဆောင်ရှောက်မှုပိုလိုအပ်လာတာတွေအပါအဝင်တိုင်းရင်းဒေသကသတင်းတွေကိုပြောပြထားပါတယ်ဒီအစီအစဉ်ကိုတော့ FEVR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားတာမျိုးတဝါကြီးဆက်ပြီးတော့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားတည်ထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအာမ်နဲ့မြေပုံမျိုးနယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့အကြာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။တလနီးပါးအကြာတိမ်းရှောင်နေရတဲ့မွန်ပြည်နယ်ကြိုင်မရောမြို့နယ်ထဲကစစ်ပေးရှောင်3000ကျော်အတွက်ဆန်းရိတ်ခံနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေပါတယ်။တရင်လွာတွေထဲမှာတော့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးချင်းပြည်ကောင်စီကိုလည်းဖွဲ့စည်းလိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမျိုးနယ်နဲ့မြေပုံမြို့နယ်တွေမှာအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့အကြမ်းအပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်။မြေပုံမြို့နယ်စင်းင်းဝရွာအနီးမှာဗုဒ္ဓဟူးနေ့မနက်7:00နာရီလောက်ကတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဒီဇင်ဘာလ12ရက်နေ့ညနေပိုင်းကလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့မြို့နယ်ကစူးကိုင်းအနီးမှာအချိန်တော်ကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်ကမြို့နယ်တချို့မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေထဲစစ်တပ်ကလည်းလေကြောင်းရေကြောင်းပါဝင်လက်နက်ကြီးငယ်တွေနဲ့လူနေရပ်ရွာတွေထဲပစ်ခတ်နေလို့အရသာထိခိုက်တေဆုံးမှုတွေရှိနေတယ်လို့အိုးအိမ်အဆောက်အုံတွေလည်းမီးလောင်ပျက်စီးမှုတွေရှိနေပါတယ်
မွန်ပြည်နယ်ကြိုင်မယောမြို့နယ်တဲကစစ်ဘေးရှောင်၃000ကျော်ဟာနေဆက်ရဘုံရကြောင်းနဲ့ရွာတချို့မှာတလနီးပါးတိမ်းရှောင်နေရပြီးစားနပ်ရိက္ခာမလုံလောက်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအများကြီးလိုအပ်လာနေတယ်လို့ကုငင်နေတဲ့အဖွဲ့တွေကပြောပါတယ်စစ်ဘေးရှောင်တွေတဲကိုဝင်ဆောင်မိခင်တွေကလေးတွေနဲ့တကြီးရွယ်ဦးနာတာရှိယောဂတဲ့တွေလည်းရှိနေပြီးဈေးဝါအကူငီမရတာကြောင့်တကြီးအရွယ်အမျိုးသမီးတယောက်နဲ့ကင်ဆာယောဂခံစားနေရတဲ့အမျိုးသမီးတယောက်လည်းမကြာသေးခင်ကတေဆုံးခဲ့ရတယ်လို့ကုငင်ရေးအဖွဲ့တွေကပြောပါတယ်ချောင်းနှခွာယွာကအထယံမြစ်ကူးတရာကိုနဝမ်ဘာလ18ရက်နေ့မှာတော်လိုင်းပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်အထယံစပယ်ကူတရာကိုလည်းဆက်လက်သိမ်းပိုက်နိုင်ဖို့ကြိုးစားရင်းလက်ရှိအချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အနီးအနားယွာတွေကလူထုတွေတောင်းနဲ့ချီပြီးထွက်ပြေးရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမှာပေါ်ဆောင်နေတဲ့တစ်တုံညာနစ်ခွန်စစ်စင်ရေးထဲဒနုပြည်သူ့လူမျိုးရေးတပ်ဦး DPLF ကမဟာမိတ်တွေနဲ့အတူပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် DPLF အနေနဲ့ရှမ်းပြည်တောင်ပိုင်းဒနုဒေသထဲစစ်မျက်နှာဖွင့်ထားတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမှာလည်းအထိုင်တိုက်ရင်တစ်ခုရှိတာကြောင့်အထူးတလည်ညှိနှိုင်းစရာမလိုပဲပူးပေါင်းပါဝင်တိုက်ခိုက်နေတာဖြစ်တယ်လို့ DPLF ပြန်ကြားရေးတာဝန်ခံကိုထွန်းထွန်းနိုင်ကပြောပါတယ်ဒီလိုပါဝင်ခြင်းအဖြစ်အတွေ့အကြုံတွေအများကြီးရသလိုမြေပြင်မှာတရားတဲ့ဖြစ်နေစေတယ်လို့ဆိုပါတယ် DPLF နေနဲ့အော်တိုဘားလ29ရက်နေ့ကစတင်ခဲ့တဲ့ညီနောင်မဟာမိတ်တူတစ်တုံညာနစ်ခွန်စစ်စင်ရေးတဲ့ဒီနေ့ဒီချိန်ထိပါဝင်ခဲ့ပြီးစစ်တပ်ရဲ့အခြေစိုက်စခန်းတွေကိုထိုးစစ်ဆင်နိုင်ခဲ့တယ်လို့ဆိုပါတယ်
စကိုင်းကချင်းအဆက်ရှိအင်းတော်မြို့နယ်တဲကမော်လူးမြို့မှာရှိတဲ့စစ်ကောင်စီတပ်ရဲ့ရဲစခန်းကိုတော်လိုင်းအင်အားစုတွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်သားတချို့ကိုလည်းအရှင်ဖမ်းမိထားတယ်လို့အင်းတော်ကားကွေတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်နဲ့ရဲတွေစုပေါင်းတပ်ထိုင်တဲ့မော်လူးမြို့မင်္ဂလာရပ်ကွက်မှာရှိတဲ့မော်လူးရဲစခန်းကိုဗုဒ္ဓဟူးနေ့မနက်6နာရီလောက်မှာကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ကျောင်းသားတပ်မတော် ABSDF နဲ့အင်းတော် PDF တပ်တွေကအပြီးသတ်သိမ်းပိုက်ခဲ့ကြတာလို့တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲရဲစစ်ကောင်စီဘက်က9ယောက်တေဆုံးပြီးတချို့ကတော့ထွက်ပြေးသွားတယ်လို့ဆိုပါတယ်။ဒါအပြင်မော်လူးမြို့ကပြည်သူ1000လောက်ကလည်းတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုဆစ်ရှောင်နေကြရပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်ကောင်စီတပ်ကလေကြောင်းနဲ့နေစဉ်ရဲ့ဆက်ပစ်ခတ်နေတာတပတ်လောက်ရှိပြီဖြစ်ပါတယ်။စစ်ကောင်စီတပ်ကလေရင်နဲ့အရက်သားနေအိမ်တွေကိုဒီဇင်ဘာလ12ရက်နေ့ကပစ်ခတ်ခဲ့တာကြောင့်နမ်ခမ်းမြို့ကောင်းစာရက်ွက်ကနေအိမ်၅လုံးထပ်မံပျက်စီးခဲ့ပြီးအသက်60ကျော်အရွယ်အမျိုးသားတယောက်လက်နက်ကြီးကြီးစထိမှန်သေဆုံးခဲ့ပါတယ်။နမ်ခမ်းဒေသခံတွေကတော့ရရွာတွေထဲကိုလက်နက်ကင်တပ်ဖွဲ့တွေဝင်ရောက်နေထိုင်လို့စစ်တပ်ကအရက်သားအိမ်တွေကိုပါမရှောင်ပစ်ခတ်နေတာလို့ပြောပါတယ်။တောင်ညာနေကွန်စစ်စင်ရေးတလားကြော်အတွင်းစစ်ကောင်စီကလေရင်နဲ့ဘုံကျဲမှုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်နမ်ခမ်းမြို့ခံ15ရောက်တေဆုံးခဲ့ပြီး90နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ပထမအကြိမ်ချင်းပြည်ကောင်စီအစည်းအဝေးကိုချင်းမျိုးသားတပ်ဦးစီနဲ့ဌာနချုပ်မှဒီဇင်ဘာလ17ရက်နေ့ကကျင်းပပြုလုပ်ခဲ့ကြပြီးချင်းပြည်ကောင်စီလုပ်ငန်းရန်တရားနဲ့မန္တလေး3ရက်ဖွဲ့စည်းနိုင်ရေးလုပ်ငန်းလမ်းညွှန်ချက်တွေရေးဆွဲချမှတ်ခဲ့ကြပါတယ်ပထမအကြိမ်ချင်းပြည်ကောင်စီညီလာခံတက်တန်းရဲ့ပထမဦးဆုံးအကြိမ်ချင်းပြည်ကောင်စီအစည်းအဝေးမှာကောင်စီဝင်83ဦးပါဝင်တက်ရောက်ခဲ့ကြပြီးချင်းပြည်ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမန္တလေး3ရက်ဖွဲ့စည်းနိုင်ရေးအတွက်လုပ်ငန်းစဉ်တွေနဲ့လုပ်ငန်းလမ်းညွှန်ချက်တွေကိုချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရေးဆွဲချမှတ်ခဲ့တယ်လို့ဒီဇင်ဘာလ17ရက်နေ့မှာချင်းပြည်ကောင်စီကထုတ်ပြန်ပါတယ်ပြည်တွင်းပြည်ပကချင်းတမျိုးသားလုံးလက်တွဲပူးပေါင်းပါဝင်ကြဖို့ကိုလည်းချင်းပြည်ကောင်စီကတိုက်တွန်းထားပါတယ်ဒါနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာကိုတော့နောက်ပိုင်းသတင်းပေးပို့ချက်မှာကြားရဖို့ရှိပါတယ်
ခုဆက်ပြီးတော့တင်လွှာလေးကိုတင်ဆက်ပြီးသွားမှာပါခုခံတော်လန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာချင်းတော်လန်ရေးအင်အားစုတွေကဥဆောင်ပြုလုပ်ခဲ့တဲ့ပထမအကြိမ်ချင်းပြည်ကောင်စီညီလာခံမှာချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးချင်းပြည်ကောင်စီကိုလည်းဒီဇင်ဘာလ6ရက်နေ့ကဖွဲ့စည်းလိုက်ကြပါတယ်ကိုရောဘတ်ကစူးစီးထားပါတယ်ရှင်
ပထမအကြိမ်ချင်းပြည်ကောင်စီညီလာခံကိုဒီဇင်ဘာလ4ရက်နေ့ကနေ9ရက်နေ့အထိချင်းမျိုးသားတပ်ဦးစီနဲ့ဗဟုဌာနချုပ်မှကျင်းပခဲ့ကြပြီးချင်းမျိုးသားတပ်ဦးကကိုယ်စားလှယ်တွေချင်းလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်တွေမြို့နယ်နဲ့ဒေသအစုအဖွဲ့ CDF ကကိုယ်စားလှယ်တွေပြည်တွင်းပြည်ပဧည့်သည်တော်တွေစုစုပေါင်း235ဦးတက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံမှာချင်းလန်းကွန်စတီကျူရှင်းလို့ခေါ်တဲ့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုလိုက်ပြီးချင်းပြည်ကောင်စီကိုလည်းဖွဲ့စည်းခဲ့ကြတယ်လို့ CNN ပြောရေးဆိုခွင့်ရှိသူလည်းဖြစ်ချင်းပြည်ကောင်စီရဲ့တွဲဖက်အတွင်းမူတည်လည်းဖြစ်တဲ့ slide ထက်နေကပြောပါတယ
်ချင်းပြည်ကောင်စီနေလာကပထမအကြိမ်ပေါ့အဲ့ဒါကိုကျွန်တော်တို့အောင်မြင်စွာဖွဲ့စည်းနိုင်ခဲ့တယ်အဲ့ဒီလိုဖွဲ့စည်းတဲ့နေရာမှာကျွန်တော်တို့ရဲ့ပထမအဦးဆုံးအကြိမ်ချင်းမျိုးသားချင်းတို့မျိုးပြည်ကိုတန်ကရေးဆွဲထားတဲ့ကျွန်တော်တို့ဖွဲ့စည်းပုံချင်းပြည်ချင်းလက်ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့အတည်ပြုပြဋ္ဌာန်းနိုင်ခဲ့တယ်ပြီးတော့ဒီကောင်စီဥဆောင်ပုံကိုလည်းကျွန်တော်တို့ရွေးချယ်တင်ပြနိုင်ခဲ့တယ
်ချင်းပြည်ကောင်စီကိုကိုယ်စားလှယ်140နဲ့ဖွဲ့စည်းပြီးဥဆောင်အဖွဲ့ကတော့ချင်းမျိုးသားတပ်ဦး CNF ကကိုယ်စားလှယ်3ယောက်2020ခုနှစ်ချင်းလွှတ်တော်ကိုယ်စားလှယ်3ယောက်မြို့နယ်နဲ့ဒေသအဖွဲ့ကိုယ်စားလှယ်18ယောက်စုစုပေါင်း23ယောက်နဲ့ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်ချင်းပြည်ကောင်စီအနေနဲ့ချင်းပြည်လွှတ်တော်ချင်းပြည်အစိုးရအဖွဲ့နဲ့ချင်းပြည်တရားလွှတ်တော်ချုပ်တို့ကိုရက်ပေါင်း60အတွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ slide ထက်နေကဆိုပါတယ်တစ်ဖက်မှာတော့ပထမအကြိမ်ချင်းပြည်ကောင်စီညီလာခံဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတန်းတူညီမျှမှုလည်းမရှိဘူးဆိုပြီးချင်းလက်နက်ကင်၃ဖွဲ့ဖြစ်တဲ့ချင်းမျိုးသားကောင်စီမင်းတပ် CNC မင်းတပ် CDF မင်းတပ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF နဲ့ဇုံမီဖက်ဒရယ်အစည်းအရုံး ZFU PDF ဇုံလဲနုကတက်ရောက်ချင်းမရှိဘဲကန့်ကွက်မှုတွေရှိခဲ့ပါတယ်ချင်းနိုင်ငံရေးလေလာသုံးသပ်သူလည်းဖြစ် India for Myanmar ကိုတီထောင်သူလည်းဖြစ်တဲ့ slide တို့ခါကတော့ချင်းပြည်ကောင်စီဖွဲ့စည်းလိုက်တဲ့ကိစ္စပေါ်ခုလိုသုံးသပ်ပြောဆိုပါတယ
်ချင်းပြည်ကောင်စီဖွဲ့စည်းမှုကအားလုံးပါဝင်တင်ပါဝင်ထိုက်တဲ့ဟာမျိုးတွေပါဝင်နေဆိုရင်တော့ဒါပါမှဒီထူပြောဆရာဆိုဆရာမရှိဘူးလို့ကျွန်တော်တို့ဆိုရမှာပေါ့တော်တော်လေးအခုတော်ထိုင်ကြီးကာလအတွင်းမှာစေဝန်ကွေးမှုမဖြစ်သိတဲ့အခြေအနေတခြားအခြေအနေတွေထပ်ပေါ်ပေါ်မှာစီလုံးမှုလို့နေတဲ့အချိန်မှာဒီအားလုံးပါဝင်တင်ပါဝင်ထိုက်တဲ့သူအားလုံးပါဝင်ခြင်းမရှိဘဲနဲ့အကြည့်ပြုတာတော့အရန်ကိုအစောလုံးရကြတယ်လို့ကျွန်တော်တို့ဆိုရမှာဖြစ်တယ်
ဒီကိစ္စအပေါ်တရားတွေ့ဆုံညှိနှိုင်းအပြေမရှာရင်တော့ချင်းပြည်နယ်မှာရှင်ပြိုင်အစိုးရလိုပုံစံမျိုးပေါ်ထွက်လာနိုင်ပြီးချင်းပြည်နှချမ်းကွဲမဲ့အနေထားတောင်ရောက်သွားနိုင်တယ်လို့ slide တုတ်ခါကထုတ်ပြထားပါတယ်ချင်းပြည်ကောင်စီဖွဲ့စည်းရတဲ့အဓိကရည်မှန်းချက်ကတော့အမျိုးသားကိုယ်ပိုင်ပြဋ္ဌာန်းခွင့်အာမခံချက်ရှိတဲ့ချင်းပြည်တည်ဆောက်ဖို့နိုင်ငံရေးနဲ့အမျိုးသားတန်းတူအာမခံချက်ရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့နဲ့ဒီမိုကရေစီစနစ်တည်ဆောက်ဖို့ဖြစ်တယ်လို့ချင်းပြည်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာ
လက်တလုံးနိုင်ငံတဝမ်းမှာ73စီမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေကြပြီးနေရာအနှံ့မှာတန်းစီနေရတာနဲ့အချိန်ကြာစောင့်ဆိုင်ခဲ့ရပြီးကိုယ့်လက်ရောက်ခံနေမှာဆိုင်တွေမှာစီကုံသွားတာမျိုးတွေဖြစ်နေပါတယ်ဒီလိုအခြေအနေတွေကြောင့်အလုပ်ကိုင်တွေလည်းအဆင်မပြေကြတော့ဘူးလို့မော်လမြိုင်မြို့ကတက္ကစီသမားတွေကပြောကြပါတယ်ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
နိုင်ငံနောက်မှာကြုံတွေ့နေရတဲ့73စီပြက်လက်မှုကဒီဇင်ဘာလတည်းရောက်တဲ့အချိန်မှာပိုဆိုးလာပါတယ်။စက်ရံနေရာတွေတုံးပြူပြီးလက်ပတ်ရတဲ့လုပ်ငန်းတွေထိခိုက်လာသလိုမော်လမြိုင်ကတက္ကစီသမားတွေပေါ်လည်းရိုက်ခတ်နေပါတယ်။မော်လမြိုင်ကတက္ကစီသမားကိုမောင်မောင်ပြောတာကတော့
ဒီကမရတာဆိုတော့အဓိကစီတန်းစီရတဲ့အချိန်ရဲ့အချက်တန်းစီပြီးတော့မှရောက်ခါမင်းမှာစီမရှိတော့ဘူးဆိုတာမျိုးရဲ့ဆံမှာတက်တော့တော့ဟိုဘယ်လိုလဲတချို့မင်းတွေကတန်းစီပေါ်မှာတကယ်ကမရတော့မျိုးရှိရတယ်နော်ကိုတကယ်ကလုံးလုံးပေါ်မှာချိန်ကြတော့တန်းစီရံနဲ့ပဲအချိန်ကုန်သွားတာပေါ့နော
်မွန်ပြည်နယ်အတွင်းဒီဇင်ဘာလအစမှာ73စီပြက်လာမှုနဲ့ရင်ဆိုင်ခဲ့ရပြီးစီကားတွေမဝင်တာကြောင့်73စီဆိုင်တော်တော်များများလဲပိတ်ခဲ့ကြရပြီးမြဝတီနယ်ဇက်ကတင်တွင်းနဲ့စီဆိုင်ချုပ်ဟာဈေးနှဆတင်ရောက်ခဲ့တယ်လို့ကားသမားတွေကပြောပါတယ်အခုရက်ပိုင်းနေတဲ့မော်လမြိုင်မြို့ပေါ်ကစီဆိုင်တိုင်းမှာစီပုံမှန်ရောင်းချပေးနေပြီပဲ။ဒါဝယ်တဲ့လူတွေတန်းစီတူးနေကြရပါတယ်။ခီးထွက်ရင်လည်းမြို့လိုက်ပေါက်စည်းနဲ့ဝယ်နေရတယ်လို့တက္ကစီသမားကိုမြင့်ဝေကပြောပါတယ်။
ကားပါလို့ခံသွားမယ်။သွားပြီဆိုကျွန်တော်တို့သွားတော့ဒီမှာစီပြီးဖြစ်သွားတော့ပြန်လာရင်ကျွန်တော်မှစီမရှိတော့ဘူး။အလမ်းမှစီဝင်ရမှာဆိုရင်6,000ဆိုတော့ဝင်ရမှာပဲ1,000ဆိုတော့ဝင်ရမှာဘယ်လိုမှစီမရှိတာ။အခုဖြစ်နေတဲ့တနာစီကားတွေမလာတော့ဝင်တဲ့မျိုးမှရှိနေဆိုင်မှာတဆိုင်နဲ့ဆိုင်တော့ပြီးလို့ဝင်တိုးနေကျွန်တော်မပြောတော့။အခုဆိုင်တိုင်းကိုပြီးနေဆိုင်တိုင်းကိုတိုးနေတယ်ဆိုတော့ဟာလာလာလာစီရတော့ခက်နေ
။ခရီးသွားလာတာကအစရောင်းဝယ်တွေကမကမဖြစ်လာနေတယ်လို့နေထွက်ကတဲ့စီတန်းစီရောင်းစားလာတွေတွေလည်းရှိလာပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်တိန်းကတော့73စီတရားမဝင်တူလောင်ထားသူတွေနဲ့ဈေးတင်ရောက်တဲ့ဆိုင်တွေကိုဖမ်းဆီးသွားမယ်လို့ဒီဇင်ဘာလ10ရက်နေ့ကပြည်နယ်စည်းဝေးမှာပြောကြားခဲ့ပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမ်းမြုံနယ်နဲ့မြေပုံမြို့နယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့အကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။တလနီးပါအကြတင်းရှောင်နေရတဲ့မွန်ပြည်နယ်ကြိုက်မရောမြို့နယ်ထဲကစစ်ဘေးရှောင်3000ကျော်အတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆောက်ရှောက်မှုတွေအများကြီးလိုအပ်နေပါတယ
်။တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ
ဆွေးနွေးမှုတွေရှိခဲ့ပေမဲ့ရခိုင်မှာတိုက်ပွဲပြန်ပြင်းထန်လာတာပါဝင်တိုင်းရင်းသတင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆက်မသက်ခင်သတင်းအချင်းချက်ကိုမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
။ဟာမတ်စစ်သွေးကြွားတွေနဲ့ဒီဆက်တိုက်နေတဲ့အစ္စရေးတို့ရဲ့စစ်စင်ရေးနောက်အဆင့်နဲ့ပါလက်စတိုင်းအရပ်သားတွေမထိခိုက်အောင်လို့ကာကွယ်ရေးကိစ္စတွေဆွေးနွေးဖို့အတွက်လုံခြုံရေးဆိုင်ရာအင်ဂျီနီယာအကြံပေး Jake Sullivan ဟာအစ္စရေးနိုင်ငံကိုတွားရောက်နေပါတယ်။အစ္စရေးတို့ရဲ့စစ်စင်ရေးနဲ့ပတ်သက်လို့ပို့ပြီးတော့မှထိမ့်ထိမ့်သိမ့်သိမ့်တိတိကျကျလှုပ်ဖို့အရေးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့ဒီအင်ဂျီနီယာပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ Karam Shalom နေဆက်ခိတ်ကနေဂါဇာကမ်းမြောင်နယ်လူသားချင်းစာနာတဲ့အကူအညီတွေပို့ပေးခွင့်ပြုဖို့အတွက် America ဘက်ကတောင်းဆိုတာကိုလည်းဒီလုံခြုံရေးအကြံပေး Jake Sullivan ဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။ဟာမတ်စစ်သွေးကြွားတဲ့အပေါ်ဆစ်စနေနေရမှာပါလက်စတိုင်းအရပ်သားတွေမထိခိုက်အောင်လို့အမေရိကန်ကတိုက်တွန်းနေချိန်မှာပဲဒီကနေ့ကြာသပတေးနေ့မှာလဲဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးတို့ကပုံကျဲတိုက်ခိုက်ခဲ့ပါတယ်။သူတို့ရည်မှန်းချက်ပြည့်မှယူကရိန်းမှာငြိမ်းချမ်းရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းကိုဒီရုရှားတို့ကျူးကျော်စစ်ဝင်တိုက်ခဲ့ပြီးတဲ့နောက်မှာပထမဆုံးပြန်လုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာယူကရိန်းမှာနာဇီဝါဒစစ်ဝါဒကင်းရှင်းပြီးတော့ကြားနေရပ်တည်တဲ့နိုင်ငံဖြစ်ရမယ်ဆိုတဲ့ရုရှားတို့ရဲ့ရည်မှန်းချက်ပြည့်မှငြိမ်းချမ်းရမှာဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောကြားသွားပါတယ်။အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကရုရှားပေါ်မှာမူတည်တာမဟုတ်ဘူးလို့လည်းရုရှားသမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာအရေးပါပြီးလိုအပ်တဲ့နိုင်ငံဖြစ်ရုရှားကယုံကြည်ထားပေမဲ့လည်းအမေရိကန်ရဲ့ဩစာလွှမ်းမိုးခြင်းနဲ့မူဝါဒကြောင့်ဒီရုရှားနဲ့ဆက်ဆံရေးအဟန့်တားဖြစ်နေတယ်လို့ရုရှားသမ္မတကဒီကနေ့ပြုလုပ်တဲ့သူ့ရဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကမ္ဘာတဝန်းမှာတော့ဒီအခုနှစ်အတွင်းမှာသတင်းအလုတ်လုပ်ရင်းနဲ့အသက်ခံရတဲ့သတင်းတော်အခြေအတွက်ဟာဒီဇင်ဘာ1ရက်နေ့အထိ45ရောက်ရှိတယ်လို့နယ်စည်းမထားသတင်းတော်များအသင်း RSF ကပြောကြားလိုက်ပါတယ်။2002ခုနှစ်ထဲကဆိုရင်တော့အနည်းဆုံးအခြေအတွက်ကိုကြာဆင်းသွားတာဖြစ်တယ်လို့ဒီ RSF ရဲ့2023ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညချက်သားရင်းညစီစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။
ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ပါဆပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Jambe Hamza တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ